ယနေ့ပြုလုပ်တဲ့ကုသိုလ်ရဲ့အဖို့ပါပါဘုရေရှုရှင်ပုဂ္ဂိုလ်ပေါင်းတို့မြတ်တမ်းပေးဝေခြင်းမိမိတို့အတွက်နိဗ္ဗာန်ကြီးမှန်ပြီးတော့ရည်စဲချမှုပြုလုပ်ခြင်းဒီကိစ္စနဲ့ရက်ကိုမဆောင်ရွက်မီမှာနှုမောဒနာတရားနာကြားကြရအောင်ယနေ့သာသနာတော်နှစ်2550ခုနှစ်ကောဇာတက္ကရေ1369ခုနှစ်တော်တလင်းလာဇန်23ရက်ခရစ်နှစ်2009ခုနှစ်စက်တင်ဘာလ24ရက်တနင်္လာနေ့မှာစကိုင်းတောင်မြို့မြချက်ကျကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့စက်မှုမြို့တဲမှာနေထိုင်တဲ့ဦးအောင်ကြည်လိုင်သမီးမဆုလဲကြီးတာမောင်စီသူအောင်ချစ်စုမိသားစုတို့ကတန်ဃာတော်ပါတရ80ကျော်တို့ကညနေခါမှာဖယ်ရီဖြော်ယုံညာဆက်ကတ်တူတန်းချင်းဖယ်ရီဖြော်ရီရှေးပြည့်ပြည့်များဆက်ကတ်တူတန်းချင်းဆိုတဲ့ကုသိုလ်ကောင်းမန္တလေးမြို့ဆက်မှုမြို့တဲမှာနေထိုင်တဲ့တက္ကမကြီးတော်သိန်းတင်တမီးဖြစ်သူမတ်တုမိသားစုတို့ကတန်ဃာတော်ရှင်မြတ်တို့အာယုံခါမှာမုန်တီစွမ်းများဆက်ကတ်တူတန်းကြခြင်းနဖတ်တော်မိဘများအမူထား၍ဥဝင်သိမ့်ဒေါ်လာဝင်းတင်သိမ့်တပါးကွမ်းရမိသားစုတို့ကဒေါ်လာဝင်းတင်ရဲ့54နှစ်တိမွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားနေ့လယ်ခါမှာမွန်မြတ်တော်ဖဲဝဲဘောဇင်ဆွမ်းများနှစ်စဉ်ကဲ့သို့လာရောက်ပြီးတော့တူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဥဝင်သိမ့်ဒေါ်လာဝင်းတင်သိမ့်တပါးကွမ်းရမိသားစုကဓမ္မပူဇာအဖြစ်3000ကျပ်တော်သိန်းတင်တမိမတ်တော်မိသားစုက15000ကျပ်ဥကျော်သူအားရည်စူးမှန်းထားပြီးတော့တော်တော်မိသားစုကဓမ္မပူဇာဖြင့်1000ကျပ်ဥဟန်နှင့်တော်ခင်နှင်းသက်တမိမာနှင်းနန္ဒာနှင့်မိသားစုတို့က5000ကျပ်လူတန်းချင်းကိုတွတ်ပြီးမဆွေဆွေအောင်တာမောင်မင်းသက်မိသားစုတို့က5000ကျပ်မော်ဘီမျိုးဦးသိန်းဝင်းတော်ချီသမီးချိုးစင်ကျော်ထေးရသမိသားစုက1000ကျပ်ဖရဲပြန်ရွာတော်တောင်းကြီးဒေါ်မာတို့က2000ကျပ်စသဖြင့်စုပေါင်းပြီးတော့လူတန်းကြရတာအဲ့တော့ယနေ့သိင်္ဂဘာကွမ်းရာမိသားစုနဲ့တကွာအလုံးသောအာယုံစွမ်းတကနေစွမ်းတကဖြောရည်ရှေးပစ္စည်းတကအလုံးနဲ့တကွာလိုက်ပါလာကြတဲ့အပြိသက်တွေကိုဘုန်းကြီးကဒီနေ့ပါတရားဟောပေးမလဲဆိုတော့ဘာဝနာအခြေခံအုံမြင့်တရားတော်ဒီလိုကောင်းစီတက်ပြီးတော့ဟောပေးပါဘာဝနာအခြေခံအုံမြင့်ဆိုတာဘာလဲဆိုတော့မေတ္တာဘာဝနာဗုဒ္ဓံတုတိဘာဝနာတရားထုတ်တဲ့ဝိပဿနာဘာဝနာဒီဘာဝနာအလုံးခိုင်ခန့်ဖို့အတွက်ဒီဘာဝနာအလုံးအရှင်းမြင့်မှုအတွက်အခြေခံဖြစ်တဲ့အုံမြင့်တွေဖြစ်ပါတယ်။အဲ့ဒီအုံမြင့်တရားတွေကိုဟောကြားပေးမယ်။ဘာဝနာအခြေခံအုံမြင့်တရားတော်တဲ့။အဲ့တော့ဒီတရားကိုဘာဖြစ်လို့ဟောကြားရတယ်လဲဆိုတော့ဘုန်းကြီးတို့မေခွန်လေးတွေမေးခံရဘူးတဲ့ပေါ့။ဘယ်လိုမေးကြတယ်လဲဆိုတော့လက်ထောက်အရာရှိတယောက်ကဌာနတစ်ခုမှာလက်ရောက်လက်ထောက်ဖြစ်တဲ့အရာရှိတယောက်ကဘုန်းကြီးကိုမေးတယ်။သူတို့ရဲ့ဆရာကြီးဟာတဲ့အရာရှိကြီးဟာသူတို့နည်းနည်းလေးလုပ်ငန်းလေးတွေမှားရင်းလာတဲ့အခါမှာတရားတွေလည်းပဲမကြမ်းမကြာတရားစတန်တွေဝင်ပြီးတော့တရားအထုတ်လေးရှိတယ်။အဲ့ဒီလိုတရားအထုတ်လေးရှိပါရင်လည်းသူတို့အောက်လက်ငယ်သားတွေတွေလုပ်ငန်းတွေတွေမှားရင်းနဲ့ထင်းတဲ့အခါမှားရင်းတဲ့အခါလေးတွေမှာဆိုရင်ရည်ရည်မရှိအောင်ဒေါသတရားရှေ့ထားပြီးတော့ဆယ်လားစုလားလုပ်တယ်တဲ့တခါတရံမှာမောင်နှမချင်းချင်းမိဘနဲ့သားသမီးချင်းချင်းတောင်မှမနာခံတဲ့စကားမျိုးတွေနဲ့ကြံတန်းစွာနဲ့ဆဲဆိုနေပါတယ်သူစိတ်ထဲမှာကတရားအထုတ်ထားတယ်ဆိုလို့ရှိရင်တရားထုတ်တဲ့ပုဂ္ဂိုလ်ဟာဓမ္မရဲ့စွမ်းအားကြောင့်နူးညံ့ပျော်ပြောင်းပြီးတော့နေစေချင်တာပေါ့ခုတော့တရားထုတ်ထားပါတယ်ဆိုတဲ့ဒီအရာရှိကြီးဟာအောက်လက်ငယ်သားတွေပေါ်မှာပြောဆိုတဲ့ကဆဲတဲ့ကမှာအမတန်မှနာမချမ်းသာဘူးတဲ့အဲ့ဒါဘာဖြစ်လို့ဒီလိုဖြစ်ရတာပါလဲဆိုတဲ့မေခွန်လေးမေးဘူးတဲ့နောက်မျိုးတွေကခြေလိခုံပိုင်ခြင်းဖြစ်တဲ့ဘုန်းကြီးရဲ့မာဝံခွဲတွေကလည်းပဲဒီတိုင်းပဲမေးဘူးပါတယ်သူတို့တကယ်ချင်းဒီလိုပဲ အခါလျော့ကျွားတရားတွေဘာတွေအားထုတ်နေကြတာလဲဒါပေမဲ့လို့လူဘဝရောက်တဲ့အခါမှာအချင်းချင်းပေါ်မှာစာနာရတာတွေမရှိဒေါသတရားတွေကြီးပြီးတော့တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်လောက်တောင်းမှနူးညံ့ပျော်ပြောင်းမှုလောဘတွေဒေါသတွေသိမ့်စီးနိုင်မှုမရှိတာတွေ့ရတဲ့အကြောင်းဒီမေဘုံလည်းပဲမေးဘူးပဲပေါ့ဘုန်းကြီးတို့လည်းပဲချင်းချင်းတွေ့ဆုံတဲ့အခါမှာတရင်သုံးမော်တွေတွေ့ဆုံတဲ့အခါမှာခုခေတ်ကသာသနာတော်ကြီးကနေလိုလလိုထင်ရှားနေတာပဲပရိယတိတွေဘက်ကကြည့်ရင်လည်းပဲတာမဏေကျော်ဘွဲ့ရစပြီးတော့ဓမ္မစရိယဘွဲ့ရသီဝန္တဘွဲ့ရတိပိတကတရဘွဲ့ရတွေခါတိုင်းကခေတ်ခါတဲ့ကိုပို့ပြီးတော့ထူးချွန်လာကြတယ်လူတွေဘက်ကကြည့်လို့ရှိရင်လည်းပဲအလူတန်းတွေဟာရှိကတဲ့ပို့ပြီးတော့ရရောလာကြတယ်။ကြောင်တိုင်းကြောင်တိုင်းမှာတော်တော်များများပေါ်များလာကြတယ်။ရှိခေကနဲ့မတူပါဘူး။အဲ့တော့အလူတန်းတွေကကြောင်ကြီးတွေဆိုရင်သိန်းထောင်ချီပြီးတော့ကုန်ကြခံပြီးတော့ဆောက်တဲ့အထိလူတွေရဲ့တရားတရားအားလည်းရရောလာတယ်လို့တွေ့နေရတာ။နောက်ပြီးတော့မြို့ထဲရွာထဲမှာအန္တရာယ်ကင်းမှုအတွက်ပထမ်းပွဲတွေကျင်းပနေကြတာပဲ။ပဋိပတ်နယ်ပယ်ဘက်ကကြည့်လို့ရှိရင်လည်းပဲတရားထုတ်တဲ့နေရာကြီးအများကြီးရဲ့အနေရန်ရောဆယ်ရက်ဒီရောစသည်ဖြင့်ပို့ပြီးတော့များပြားလာခဲ့တာဒါပေမဲ့လို့တဲ့လောဘဒေါသမောဟပို့ပြီးတော့ငြိမ်းချမ်းလာတဲ့အဆင့်ရောက်ပါသလားဒါလေးကမေးစရာဖြစ်လာတာစိတ်ထဲမှာခံစားနေရတာကတော့စာတင်တိုက်ကြီးတွေမှာဆိုလို့ရှိရင်လည်းပဲခေါင်းကြီးတို့လည်းပဲစာတင်တိုက်ကြီးတွေနေခဲ့တယ်ပေါ့900ကျော်တိုက်1000ကျော်တိုက်နေခဲ့တယ်။ရှေးခေတ်ကတန်ဃာတွေရဲ့ငြိမ်းအေးမှုနဲ့ခုခေတ်တန်ဃာတော်တွေရဲ့အင်ဒရီတွေရဲ့ငြိမ်းအေးမှုဟာကွာခြားလာတာတွေ့နေရတယ်။မျက်မြင်အားဖြင့်ပရိယတိပฏิပတ္တိသာသနာတော်ကြီးကစီကားပါတယ်လို့အာလုံးကြွေးကြော်နေကြတယ်။သို့တော်မျက်မြင်အားဖြင့်တော့ငြိမ်းချမ်းမှုဟာတဖြည်းဖြည်းကိုနေခဲ့တဲ့နေရာဟောင်းလေးတွေကိုပြန်ကြည့်လို့သုံးသပ်လို့ရှိရင်လည်းငြိမ်းအေးမှုကမရှိသလောက်နေပါလားတဖြည်းဖြည်းရော့ရော့လာတာတွေ့ရတယ်လူတွေဘက်ကကြည့်လို့ရှိရင်လည်းပဲလောဘဒေါသတွေကရှေးခေတ်ကတည်းကပိုပြီးတော့တိုးလာတယ်လို့စိတ်ထဲမှာခံစားလာရတယ်ပူလောင်မှုတွေလည်းပဲများလာတယ်လို့ခံစားလာရတယ်အဲ့တော့ဒီတရားဘာဖြစ်လို့ဟောတာလဲဆိုတော့စောစောကလက်ထောက်ရာရှိတယောက်ကလည်းပဲမေးခွန်းမေးဘူးတယ်နောက်ပြီးတော့အမဝံခွဲသေးလေးပုံပိုင်ရှင်ရလည်းပဲမေးဘူးတယ်။ဘာဖြစ်လို့တရားတွေအထုတ်ပြီးတော့ကြမ်းတမ်းနေရတာလဲ။ဒါသူတို့ရဲ့တွေ့တဲ့သူတို့ရဲ့အမြင်ကိုမေးတာပါပဲ။နောက်ဘုန်းကြီးတို့မျက်မြင်အားဖြင့်လည်းပဲစာတင်တိုက်ကြီးတွေပဲကြည့်ကြည့်ရိတ်သားတွေကိုပဲကြည့်ကြည့်မိမိရဲ့လူမှုပတ်ဝန်းကျင်ကိုပဲကြည့်ကြည့်တဖြည်းဖြည်းငြိမ်းအေးမှုငြိမ်းချမ်းမှုကတော့ခြေခက်လောက်မရှိတော့တာတော့တေချာတလောက်ဖြစ်နေတယ်။ဒါတေချာလည်းပဲလေးလာကြည့်တယ်ပေါ့မှားကောင်းလည်းပဲနည်းနည်းပါးပါးမှားချင်မှားမယ်အများစုကတော့ဒီလိုပဲလက်ခံနေကြပါတယ်ဒါကြောင့်မို့ခုဘာဝနာခြေခံအုတ်မြစ်တရားဆိုတာဒီလိုခေါ်လိုက်လို့ရှိရင်အာလုံးသောယတခုတရားနာတဲ့အထဲမှာသာသအားကောင်းတဲ့ပုံကိုယ်လေးလည်းပဲပါတာပဲအတိညာသာသအားကောင်းတယ်လို့တရားနာအားကောင်းတဲ့လက်တွေ့တရားထုတ်ထားတဲ့ပုံကိုယ်လေးလည်းပဲပါပေါင်းပါမှာပဲအဲ့တော့ဘုန်းကြီးကဘာဝနာခြေခံအုတ်မြစ်တရားကိုဟောကြားလိုက်လို့ရှိရင်အဲ့ဒီရဲ့အခြေကိုနည်းနည်းပါးပါးကြားကောင်းကြားသွားနိုင်တယ်လို့သဘောထားပြီးတော့ဒီတရားကိုဟောအပ်ခြင်းဖြစ်ပေါ့အဲ့တော့ဒီတရားကိုနာယူပြီးတဲ့အခါမှာတရားနာတဲ့ပရိသတ်ကလည်းဟာဘုန်းကြီးဟောတာမှန်တာပဲဒါမျိုးမတွေးပါဘူးကိုယ့်အကူပြန်ပြီးတော့သုံးသပ်ပါချင်းချင်းပါကိုယ့်ဖတ်ဖူးတဲ့စာရေကနေပြီးတော့ပြန်ပြီးတော့သုံးချကြည့်ပေါ့အသုံးချကြည့်လို့မှန်တယ်ဆိုလို့ရှိရင်ဆက်လက်ပြီးတော့ကိုယ့်ရဲ့မိသားစုကိုယ့်ရဲ့တိုင်းဝိုင်းမဖြစ်အောင်ကြိုးစားရပါပဲအဲ့တော့တရားတော်ပေါ်မှာဘုန်းကြီးကလည်းပဲဘုန်းကြီးရဲ့မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုယူသုံးသပ်ပြီးတော့ဘုန်းကြီးရဲ့အမြင်လေးတွေပြောသွားပါပဲမှန်တယ်ဆိုလို့ရှိရင်လည်းပဲလိုက်နာကျင့်သုံးမှားတယ်ဆိုလို့ရှိရင်လည်းပဲဘာကြောင့်ဆိုပြီးတော့ပြန်ပြီးတော့သုံးသပ်ခွင့်ရှိပါတယ်ဆွေးနွေးခွင့်လည်းပဲရှိပါတယ်ဒါကြောင့်မို့ဒီဘာဝနာခြေခံအုတ်မြစ်တရားကိုဟောမယ်လို့ကြည်ရွယ်လိုက်တယ်ဘုန်းကြီးတို့အဆောက်အုံတစ်ခုကိုကြည့်ပေါ့တိုက်တွေဘာတွေဆောက်တော့မယ်၄-၅တက်ဆောက်တော့မယ်ဆိုရင်ပို့ပြီးတော့တောင်းတည်ထားရတယ်ဘာရေးကြည့်တယ်အခြေခံဖောင်ဒေးရှင်းအုတ်မြစ်ရေးကြည့်တာလေအုတ်မြစ်မကောင်းတဲ့တိုက်ဟာကြာရှည်ခိုင်ရင်မှလည်းပဲထိုင်မှာနောက်ဆုံးမှလူတွေရဲ့အသက်အန္တရာယ်ထိတောင်မှပေးသွားနိုင်တယ်ပြိုကျတာတွေဘာတွေဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့အန္တရာယ်ကြီးမားတာဘာဖြစ်လို့လဲလို့မေးအခြေခံအုတ်မြစ်မခိုင်လို့အခြေခံအုတ်မြစ်မကောင်းလို့ဒီလိုပဲပြောလို့ရတာ ဒါကြောင့်မို့အဆောက်အုံတစ်ခုကဘေးကင်းနေမှာတယ်အန္တရာယ်ကင်းနေမှာတယ်အသက်စီးစင်အိုးအိမ်ကိုကာကွယ်ခြင်းမှာတယ်အလုံးအန္တရာယ်တွေကိုကာကွယ်ခြင်းမှာတယ်ဆိုရင်အရေးကြီးဆုံးဟာအခြေခံအုပ်မြေဖောင်ဒေးရှင်းပဲလူတွေဟာအဆောက်အုံတစ်ခုကိုမြင်တဲ့အခါမှာအဆောက်အုံလှပမှုခိုင်ခန့်မှုကိုလိုချီးကျူးကောင်းချီးကျူးကောင်းချီးကျူးလိုက်တယ်ဒါပေမဲ့လို့အုပ်မြေခိုင်ခိုင်လိုက်တာလို့တော့ချီးကျူးတဲ့ပုဂ္ဂိုလ်ကရှားမှာပဲဘာဖြစ်လို့လဲဆိုတော့အုတ်မြစ်ဆိုတာလူမမြင်သူမမြင်နေရတဲ့နေရာမှာနေရတာပဲသူ့ရဲ့ဘဝကလူတိုင်းအာရုံစိုက်ခံရတဲ့နေရာမဟုတ်ဘူးပေါ့ဒါကြောင့်မို့အခြေခံအုတ်မြစ်ခိုင်ခန့်လို့ရှိရင်အထက်ကအဆောက်အုံတွေကလှပခိုင်ခန့်ပြီးတော့ဘဝမှာအသက်စီးစိမ်ရဲ့အန္တရာယ်တွေကိုကာကွယ်ပြီးတော့လုံခြုံနေစိတ်ချရတဲ့ငြိမ်းချမ်းတဲ့ဘဝဒီအဆောက်အုံမှာနေလို့ရှိရင်ငြိမ်းချမ်းတဲ့ဘဝလုံခြုံတဲ့ဘဝဖြစ်တယ်လို့ခံစားသွားနိုင်ရတာပဲဒီလိုပဲခုဟောကြားမယ်ဘုန်းကြီးဟောကြားမယ်တရားကလည်းပဲဘာဝနာခြေခံအုံမြင့်တရားတဲ့ဘာဝနာအလုံးမေတ္တာဘာဝနာပွားလည်းပဲဒီခြေခံအုံမြင့်တွေရှိနေမှာမေတ္တာဘာဝနာအစွမ်းထက်ပါတဲ့ဗုဒ္ဓနုတ္တိဘာဝနာမြတ်စွာဘုရားရဲ့ဂုဏ်တော်တွေပွားတဲ့ဗုဒ္ဓနုတ္တိဘာဝနာပွားလည်းပဲဒီခြေခံအုံမြင့်တွေခိုင်ခန့်နေမှာအဲ့ဒီဘာဝနာဟာပို့ပြီးတော့ငြိမ်းချမ်းတဲ့အတွင်ကိုဆောင်းသွားတယ်ဝိပဿနာဘာဝနာတွေရှုမှတ်တဲ့အခါမှာလည်းပဲဒီအတိုင်းပဲဒီအခြေခံအုံမြစ်တွေရှိနေမှနေစဉ်ကျင့်သုံးနေမှဝိပဿနာဘာဝနာလည်းပဲအစွမ်းထက်ပြီးတော့ကိုယ်ကိုယ်တိုင်လည်းပဲကိလေသာငြိမ်းအေးတဲ့ပုဂ္ဂိုလ်သူ့ကိုကြည်လိုက်လို့ရှိရင်လည်းပဲပဝန်းကျင်ရလည်းပဲငြိမ်းအေးတဲ့တသကိုခံစားနိုင်တဲ့ပုဂ္ဂိုလ်ဒါမျိုးဖြစ်သွားနိုင်တာဒါကြောင့်မို့ဒီတရားကိုဟောခြင်းဖြစ်တယ်ပေါ့အဲ့တော့ဒီတရားကိုမြတ်စွာဘုရားကဘယ်မှာဟောခဲ့တယ်လဲဆိုတော့ရှေ့ရှေ့ဝေးဝေးကြီးတွေးနေကြမလို့ခွန်ကြီးတို့စောစောကတန်ဃာတော်ရှင်မြစ်တွေရွတ်ဖတ်သွားတဲ့မေတ္တာတုတ်ထဲမှာပါပါတယ်မေတ္တာတုတ်ထဲမှာမေတ္တာဘာဝနာမပွားများခင်မှာမြတ်စွာဘုရားကပုဗ္ဗဘာကပฏิပ္ပရာဆိုတဲ့အခြေခံတရားလေးကိုဟောခဲ့တယ်။ကရဏီယမတ္တကုသလေနဇန္တသန္တံပရံပိသမစ္စာသကောဥစုဇာတုဥစုဇာသူဝဇောသတ္တမုဒုနာတိမာနိတန်တုတ်တကောသသူဘရောသအပကိသောသတန်လဟုကဝုတ်တိတန်တိန်တရီဩဇာနိပကောသအဘဂဝေါကုလီတဝါနာနုဒိတောတဲ့ဒီ14ချက်ပဲဂါထာလေးရပြည့်နှစ်ဂါထာပဲရှိပြီအဲ့ဒါဘာဝနာအလုံးရဲ့အုံမြင့်တွေပဲတဲ့အဲ့တော့ဒီနေ့ဟောမှာကအခြေခံအုံမြင့်လေးတွေပြီးမှာတော့မဟုတ်ပါဘူးပထမပိုင်းဖြစ်နေဟောမှာပဲတကယ်လို့မပြီးသေးဘူးဆိုရင်နောက်တစ်ပတ်လာပြီးကြိုးကိုရကြလဲပဲဒီအဖွဲတွေပဲလာကြမှာဆိုတော့ဒုတိယပိုင်းကိုခွန်ကြီးဆက်ပြီးတော့ဟောပေးမယ်တန်တန်ရင်တရေးချမ်းတော့ပဒနိဗ္ဗံကိုပိသမိစ္ဆာအာယုံယူပြီးထွင်ပေါက်သိမြင်၍ဝိရတုကာမိနာနေခြင်းကလိုရှိသောအထာကုတလီနာအကျင့်မျိုးမျိုးကြိုစီပွား၌ကျွမ်းကျင်လိမ့်မာတဲ့မျိုးကောင်းသားမျိုးကောင်းသမီးသည်ကျံကရဏီယအကျင့်ပြုခြင်းဖြင့်ပြုခြင်းတိုက်တဲ့ဒိဋ္ဌာသုံးရဲ့အကျင့်မြတ်သည့်အဋ္ဌိရှိပါသည်တန်တို့ဒိဋ္ဌာသုံးရဲ့အကျင့်မြတ်ကိုကရဏီယပြုခြင်းဖြင့်ပြုခြင်းထိုက်ပါသည်ဤတိတို့ဘဂဝါသုံးလောကထောထာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအခြင်းဟောကြားတော်မူခဲ့ပါသည်တည်အဲ့တော့တိုက်တရိုက်ဆောက်တော်မယ်အထောက်အုံမြင့်လေးဒီတိုက်ရဲ့ဖောင်ဒေးရှင်းအုံမြင့်ဟာအရေးကြီးလေဒီလိုပဲမိမိကိုယ်ကိုနည်းနည်းလေးတွေးကြည့်လိုက်ပေါ့ငါဘယ်လောက်ဆင့်တီလိုချင်တာလဲနောက်ဆုံးမှာအလုံးဗုဒ္ဓဘာသာဝင်တွေတောင်းတနေတဲ့ဆင်းရဲကတိခြုံငင်းရနိဗ္ဗာန်တီလိုချင်ပါတယ်ဆိုလို့ချင်းအဲ့လောက်တီမြင့်မြင့်မှန်းလို့ရှိရင်အုံမြင့်ရတယ်ပဲခိုင်ခိုင်ခန့်ခန့်ချရတာပဲနိမ့်နိမ့်လေးမှန်းနေပါတယ်ဆိုရင်တော့တမျိုးပဲပေါ့ဒါကြောင့်မြတ်စွာဘုရားကတန်တန်ကြီးတဲ့အေးချမ်းသောဗဒံနိဗ္ဗာန်ကိုအဘိဓမ္မိကအာယုံယူပြီးထွင်ပေါက်သိမြင်၍ဝိရတုကာမိနာနေခြင်းငါလိုရှိသောအထာကုတလီနာအကျင့်မျိုးမျိုးကြိုစီဝါ၌ကျွမ်းကျင်လိမ့်မာတဲ့မျိုးကောင်းသားမျိုးကောင်းသမီးသည်ယဟန်တို့တဲ့ဒီတရားဇန်900ကိုမြတ်စွာဘုရားကဟောကြားခြင်းဖြစ်ပါတယ်ဇန်900ဟာဟိမွန်တာတောင်တန်းလေးသွားပြီးတော့တရားထုတ်တဲ့အခါမှာနတ်ဒီပါးတွေကသူ့ရဲ့ရုပ်ကဆိုးနတ်ဒီပါးတွေကနှောက်ရက်ပေးတဲ့အတွက်ပြန်လာတော့မြတ်စွာဘုရားကဒီမေတ္တာဆိုတဲ့လက်နဲ့ယူသွားဆိုပြီးတော့မြတ်စွာဘုရားကဟောကြားတဲ့တုတ်တန်ပါဒီတရားဝင်လာပြီးတော့ရ ရဟန်းတွေရလည်းပဲအဲ့ဒီမေတ္တာဘာဝနာခြေခံပြီးတော့ပွားများလိုက်တဲ့နောက်ဆုံးတော့ရဟန္တာဖြစ်ကုန်များတာ။ဒါကြောင့်မိမိတို့ရည်မှန်းချက်ကအင်မတန်မှလောဘဒေါသငြိမ်းအေးရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းပါတယ်။မဉဏ်ပူဉဏ်နဲ့တိုက်ရိုက်မျက်မှောက်သိခြင်းပါတယ်။မှန်းဆယုံနေမဟုတ်ပါဘူး။အဲ့ဒီလိုလူမျက်မှောက်ပြုပြီးတော့နိဗ္ဗာန်ကိုမဉဏ်ပူဉဏ်နဲ့မျက်မှောက်ပြုခြင်းပါတယ်ဆိုတဲ့မျိုးသားမျိုးသမီးဟာအထာကုတ္တေနအကျင့်မျိုးမျိုးကြိုးစည်းပွား၌ကျွမ်းကျင်လိမ့်မာတဲ့မျိုးကောင်းသားမျိုးကောင်းသမီးတည်းတဲ့ကိုယ့်ရဲ့ကြိုးစည်းပွားကဘာလဲအကျိုးစီးပွားအစ်စ်ကတော့မတရားပူတရားနိဗ္ဗာန်တရားအကျိုးစီးပွားအစ်စ်ပါပဲ။ကျမ်းတဲ့လောကစည်းစိမ်တွေဆိုတာကတော့အဲ့ဒီမတ်ဖို့နိဗ္ဗာန်ရဖို့အတွက်အသုံးချဖြစ်နေကျင့်သုံးရတာပဲ။ဉာဏ်ဖြစ်နေကျင့်သုံးရတာအကျိုးစီးပွားအစ်စ်မဟုတ်ပါဘူး။အကျိုးစီးပွားအစ်စ်မတ်ဖို့နိဗ္ဗာန်ကိုရဖို့အတွက်လံကုလက်ကနေပြီးတော့မိမိတို့စီးပွားဥစ္စာတွေကိုအသုံးချဒီခန္ဓာကိုယ်ကြီးကိုအသုံးချပြီးပါရမီတွေဖြည့်ပြီးတော့အဲ့ဒီအကျိုးစီးပွားအစ်စ်တွေကိုယူကျင်တာပဲ။အဲ့တော့မိမိရဲ့ကြိုးစည်းပွားအစ်စ်ဆိုတာဘာလဲဆိုတော့မတရားဖို့တရားနိဗ္ဗာန်တရားတွေအစ်စ်တွေပဲ။ဒါတွေတမိတွေစည်းပွားရေးတွေဆိုတာကတော့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးဆိုတာကတော့ဒီအကျိုးစည်းပွားအစ်စ်ဖြစ်တဲ့မတ်ဖို့နိဗ္ဗာန်ရဖို့အတွက်အသုံးချတဲ့ဉာဏ်တစ်ခုမျှတာဖြစ်တယ်။ဒါလေးကိုပြက်ပြက်သားသားမြင်ဖို့တော့လိုတာပေါ့။အဲ့တော့အဲ့ဒီလိုမတ်ဖို့နိဗ္ဗာန်ဆိုတာကြိုးစည်းပွားအစ်စ်ဒီကြိုးစည်းပွားစစ်ကိုရဖို့ရတဲ့အကျင့်မြတ်တွေပฏิပတ်တွေကျင့်ရတယ်လို့သိနေတဲ့မျိုးသားမျိုးသမီးဟာဘာလို့ရမလဲဆိုတော့ယံကရဏီယံအကျင့်ပြုခြင်းတဲ့ပြုခြင်းတိုက်တဲ့သိက္ခာ၃ရဲ့အကျင့်မြတ်သည်အတ္တိရှိပါ၏တန်ထိုသိက္ခာ၃ရဲ့အကျင့်မြတ်ကိုကရဏီယံပြုခြင်းတဲ့ပြုခြင်းထိုက်ပါ၏တဲ့အဲ့တော့နိဗ္ဗာန်တကယ်လိုချင်ပါတယ်ကိုယ့်ရဲ့အကျိုးစီးပွားအစ်စ်စေတာမတရားဖို့တရားနိဗ္ဗာန်ဒီလိုနားလည်ပါတယ်ဆိုတဲ့အမျိုးသားမျိုးသမီးကဘာလို့ရမလဲဆိုတော့တိက္ခာ၃ပါးဆိုတဲ့အကျင့်မြတ်ကိုဖြည့်ကျင့်ပါတဲ့မြတ်စွာဘုရားကအဲ့တော့ဒီပါဠိကိုကရဏီယမထကုတ္တလေနယန္တတန်တံပဒံပိသမစ္စာဒီနှစ်ပါးတော့ဓာတ်လိုက်ညံမှာပြန်လို့ရှိရင်နိဗ္ဗာန်ကိုတကယ်မျက်မှောက်မဉဏ်ပူဉဏ်နဲ့မျက်မှောက်ပြုခြင်းပါတယ်ဆိုရင်နိဗ္ဗာန်ရပါရစေလို့ပါဇက်ကဆုတောင်းနေုံနဲ့မပြီးဘူးတဲ့အကျင့်သိက္ခာဖြစ်တဲ့သီလသမာဓိပညာဒီအကျင့်၃ပါးကိုတေးသေးချာချာဦးပဲကြိုးစားပြီးတော့ငါရဲ့ကြိုးစည်းပွားတွေပဲလို့သဘောထားပြီးတော့ကျင့်ကြံကြိုးကိုအားထုတ်ပါလို့မြတ်စွာဘုရားကအကျဉ်းချုပ်မိန့်ပါလိုက်တယ်။အဲ့တော့မြတ်စွာဘုရားကနိဗ္ဗာန်လိုချင်ရင်သိက္ခာ၃ရဲ့အကျင့်မြတ်ကိုကျင့်ပါ။အဲ့တော့သိက္ခာ၃ရဲ့အကျင့်မြတ်မပါဘဲနဲ့တော့နိဗ္ဗာန်ရကြံပါတယ်လို့ပါဇက်ကဆုတောင်းလိုက်ပဲအလကားပဲမရနိုင်ဘူးလို့ဒီအိဗယ်ပြန်ပြီးတော့ဖြစ်သွားတာပဲအဲ့တော့သိက္ခာ၃ရဲ့ကျင့်မြတ်ကိုကျင့်ရမယ်ဆိုတော့ယဟန်တွေကတချို့ကနားမလည်ကြတော့ဘူးအာမြတ်စွာဘုရားကနိဗ္ဗာန်လိုချင်လို့ရှိရင်ကရဏီယလုံးတဲ့လုံးထိုက်တဲ့အကျင့်တရားတွေကိုကျင့်ရမယ်လို့ပြောတယ်သီလသမာဓိပညာကျင့်ရမယ်လို့ပြောတယ်သီလသမာဓိပညာကျင့်ရမယ်ဆိုတာဘယ်လိုပါလိမ့်လို့နားမလည်တဲ့ယဟန်တော်တွေလည်းပဲရှိတော့မြတ်စွာဘုရားကအဲ့ဒီလိုအကျဉ်းအဆင့်ဟောကြားလိုက်တဲ့အခါမှာနားမလည်တဲ့ပုဂ္ဂိုလ်ရဲ့အတွက်အကျဉ်းအဆင့်ဟောလိုက်တယ်။သက်ကိုစွတ်နိုင်သူလီအတ္တဖြစ်ရာဤတဲ့။အဲ့တော့သင်တို့နေ့စဉ်နေ့စဉ်ဇီပွားရေးလုံရင်လည်းပဲကျင့်ရမယ်။လူမှုရေးလုံရင်လည်းပဲကျင့်ရမယ်။နောက်ပြီးတော့သံဃာတော်ရှင်မြတ်တွေဆိုရင်လည်းပဲပရိယတ်တိလုံရင်လည်းပဲကျင့်ရမယ်။ပฏิပတ်တိကျင့်ရင်လည်းပဲအမြဲတမ်းနေ့စဉ်နေ့စဉ်သွားရဟန်လွဲကျင့်သုံးနေရမယ်ကျင့်တရားတွေ14ချက်ဘာဝနာအခြေခံအုတ်မြစ်14ချက်ဆိုတာဘာလဲဆိုတော့နံပါတ်1သက်ကစွမ်းနိုင်သူဖြစ်ရမယ်နောက်ပြီးမှာဘုန်းကြီးအကျယ်ပြန်ပြီးတော့ဟောပြီနောက်နံပါတ်2ကဥစုဖြောင်းမတ်တဲ့သူဖြစ်ရမယ်နံပါတ်3ကသူဥစုစအလွန်ဖြောင်းမတ်သူဖြစ်ရမယ်နောက်နံပါတ်4ကသူဝစောစဆိုဆုံးမှလွယ်ကူသူဖြစ်ရမယ်ဒါလည်းပဲအုတ်မြစ်တစ်ချက်ပဲနံပါတ်5ကမုဒ္ဓနုညံ့ပျော်ပြောင်းသူဖြစ်ရမယ်နံပါတ်6ကနာတိမာနီမန်ထောင်လွှားခြင်းမရှိသူဖြစ်ရမယ်နောက်နံပါတ်7ကတန်တုတ်တကတင်းတင်းရောင်ရွယ်လွယ်သူဖြစ်ရမယ်နောက်နံပါတ်8ကသူပရအမွေးမြူလွယ်သူဖြစ်ရမယ်နောက်ပြီးတော့တန်တုတ်တကောစသူဘရောစအပါကိသောစသံလုကဝုတ်တီတဲ့နံပါတ်9ကပါလဲဆိုတော့တန်တုတ်တကောစသူဘရောစအပကိစ္စတဲ့နံပါတ်9ကနေပါသောကိစ္စရှိသည်ဖြစ်ရမယ်နောက်နံပါတ်10ကသံလုကဝုတ်တီပေါ်ပါသောဖြစ်မျိုးရှိသည်ဖြစ်ရမယ် ဟုတ်နံပါတ်7ကတန်တိန်တရိယမျက်စိနာနာတရားကိုစိတ်ငြိမ်သက်နေတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နောက်နံပါတ်12ကနိပကရင်းကျက်တဲ့ပညာရှိသူဖြစ်ရမယ်။နောက်နံပါတ်13ကဘာလဲဆိုတော့အပကပအပကပဆိုတာမကြမ်းတမ်းမယိုင်းပြခြင်းကျေးသူဖြစ်ရမယ်။နောက်နောက်ဆုံးတစ်ချက်က14ကဘာလဲဆိုတော့ကုလေသူကနာနုဒိတာအိန္ဒူအိန္ဒါလူအများအပေါ်မှာလိုအပ်တာတဲ့တွေ့တာမမောသူတွေ့တာမမောသူမဖြစ်ရဘူးတဲ့ဒီ14ချက်ပါတော့အုံမြင့်ဆိုတာအဲ့တော့ဗာတိုက်တာဆောက်အောင်တကူအချင်းချင်းချင်းဆောက်မယ်ဆိုလေအခြေခံအုံမြင့်တွေအရေးကြီးလေပဲအဲ့တော့ဒီလိုပဲမိမိရဲ့ဘဝကိုမိမိရဲ့မေးကြည့်လိုက်ငါဘယ်လောက်ထိဘယ်လောက်မြင့်နေထိငါကြည်မှန်းနေတယ်လေအဲ့တော့မိမိတို့ကနိဗ္ဗာန်ထိမြတ်စွာဘုရားပြောသလိုတန်တာရဝတ္တဒုက္ခတော်မောစနစ်ထာယကျန်တော်တွေဆိုလို့ရှိရင်သာမဏေတွေဆိုလို့ရှိရင်ဤမှန်းချက်ကပန်းတိုင်ကနိဗ္ဗာန်ရောက်ဖို့တန်တရာကလွတ်မြောက်ဖို့အတွက်လူတွေဆိုလို့ရှိရင်လည်းပဲဩကာသနဲ့ရှစ်ခိုးနေတဲ့နောက်ဆုံးမှာနိဗ္ဗာန်ဉာဏ်ဉာဏ်ရောက်ဖို့အတွက်အလောက်အချင်းချင်းနဲ့တည်းမှန်းပါတယ်ဆိုရင်ဟောဒီအခြေခံအုံမြင့်14ချက်ကိုကိုယ့်ကိုယ်ကိုမေးကြည့်ရတယ်ငါ့ရဲ့အုံမြင့်တွေဘလောက်ခိုင်ခန့်ပြီလဲလို့ဒီလိုမေးရပါလိမ့်မယ်အဲ့တော့အုံမြင့်ခိုင်ခန့်လို့ရှိရင်အထက်ကဘာဝနာတွေလည်းပဲဒီအုံမြင့်14ချက်ကိုကောင်းကောင်းချထားတယ်ဘယ်ချိန်ဒီမှာအုံမြင့်ချရမှာလဲဒီပွားရေးလုပ်ရင်လည်းပဲဒီအုံမြင့်14ချက်ကိုထိုက်တယ်လို့ချသွားရပါတယ်ကျောင်းသားကျောင်းသူတွေဆိုလို့ရှိရင်ပညာသင်ရင်းနဲ့လည်းပဲဒီအုံမြင့်တွေခိုင်ခန့်အောင်ကြိုးစားသွားရပါတယ်အကျွဲလေးတွေရောက်လာလို့လုပ်ငန်းတွေဝင်ပြီးစီးပွားရေးလုပ်ပြီးဒါမှမဟုတ်လည်းပဲလူမှုရေးလုပ်ပြီးဆိုလို့ရှိရင်လည်းပဲဒီအုံမြင့်14ချက်ကိုကောင်းကောင်းချထားမှာအုံမြင့်ခိုင်ခန့်တယ်လို့ခေါ်ပါတယ်အဲ့ဒီအုံမြင့်ခိုင်ခန့်ပြီဆိုရင်မေတ္တာဘာဝနာပွားလိုက်လည်းပဲမေတ္တာဘာဝနာဆိုတဲ့အဆောက်အအုံလည်းပဲအဲ့ဒီအုံမြင့်14ချက်ကောင်းနေပြီဆိုလို့ချင်းသူ့ရဲ့မေတ္တာဟာခုနှစ်အင်ကြာရှစ်အင်ကြာအတန်ကြာကောင်းရုံဖြစ်ကျွေးနေတာမဟုတ်တော့ဘူးတဲ့သူ့ရဲ့အတန်ဟာလည်းပဲတကယ်စိတ်ထဲကနေဖြစ်လာတဲ့မေတ္တာကဖြစ်သွားတယ်ပဝန်းကျင်မှာဒုက္ခရောက်နေလို့ရှိရင်လည်းပဲတကယ်လက်တွေ့ကူညီတဲ့ကာယကံမေတ္တာရှင်ကြီးဖြစ်သွားနိုင်တယ်သူရဲ့နှုတ်ကထွက်တဲ့စကားလုံးတွေအားလည်းပဲပြောတိုင်းပြောတိုင်းသူများအကျိုးစီးပွားအတွက်ကြီးဖြစ်တယ်။ကိုရဖို့အတွက်မဟုတ်တော့အာလုံးသူများအတွက်မြတ်မြတ်တတ်တာဖြစ်ဖို့သူများအကျိုးစီးဖို့ပစ္စုပန်တန်တရာသူများအတွက်အကျိုးဆောင်ရွက်ဖို့ဒီလိုစကားတွေကိုပဲအများဖြင့်ပြောဖြစ်တယ်။တန်ဃာတော်ရှင်မြတ်တွေဆိုရင်လည်းပဲတကယ်မေတ္တာစိတ်ရှိလာပြီးငါရဖို့အတွက်ဒါမျိုးတွေမပြောတော့အာလုံးအတွက်အကျိုးရှိအောင်ဆိုတဲ့စကားလုံးလေးတွေပြောလိုက်အဲ့ဒါဟာမေတ္တာဘာဝနာဆိုတဲ့အဆောက်အအုံအခြေခံအုတ်မြစ်14ချက်ခိုင်ခန့်တဲ့အတွက်အဲ့ဒီမေတ္တာတကယ်မေတ္တာစိတ်မေတ္တာမှန်ဆိုတဲ့အဆောက်အအုံလှပတဲ့အဆောက်အအုံဖြစ်သွားတယ်အဲ့တော့မေတ္တာရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာအခြေခံအုတ်မြစ်တွေရှိနေတော့ဒီအဆောက်အအုံဟာကိုယ်တိုင်လည်းပဲဒီပုဂ္ဂိုလ်ဟာငြိမ်းချမ်းဘုရတ္တကိုခံစားသွားနိုင်တယ်အိမ်နေမှာဆိုလို့ရှိရင်လည်းသီရိဒေဟာလို့ပြောရတော့အဲ့ဒီအိမ်ကြီးကတကယ်မေတ္တာတွေအစ်စ်တွေရှိနေလို့ငြိမ်းချမ်းတဲ့အတွင်ကိုဆောင်နေပါတယ်ဒီအမျိုးသားမျိုးသမီးဒီအိမ်ရှင်တွေကိုကြည့်လိုက်တဲ့ပုံကိုယ်တွေကလည်းပဲသူတို့ကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းဘာဖြစ်လဲဓာတ်တွေကူးဆက်ပြီးတော့ဘေးရကြည့်လိုက်ရတာကိုပဲငြိမ်းချမ်းသွားတာပဲအဲ့ဒါဘာဖြစ်လို့လဲအခြေခံအုံမြင့်14ချက်ကိုကောင်းကောင်းချခဲ့လိုက်တဲ့အတွက်သူ့ရဲ့မေတ္တာဆိုတဲ့အဆောက်အအုံဟာလည်းပဲအထက်တီကောင်းကောင်းမွန်မွန်ခိုင်ခိုင်ခန့်ခန့်ကြီးတက်သွားတာတဲ့ဘေးရန်ကြီးကင်းပြီးတော့ဒီမေတ္တာအိမ်နဲ့ဝင်လိုက်တယ်ဆိုလို့ရှိရင်ပဲငြိမ်းချမ်းမှုတွေခံစားရတယ်လုံခြုံမှုတွေခံစားရတယ်နှွေးသွေးမှုတွေခံစားသွားရတယ်ဒီအိမ်နဲ့မဝင်ပဲနဲ့ဒီအိမ်ကိုကြည့်လိုက်တယ်ဒီမေတ္တာရှင်ပုဂ္ဂိုလ်ကိုကြည့်လိုက်တယ်ဆိုရင်ပဲပဝန်းကျင်လေးပဲဓာတ်တည်ခိုင်းပြီးတော့မေတ္တာတရားတွေလွှမ်းခြုံသွားရတယ်တဲ့ဒါကြောင့်မို့ဒီမေတ္တာဘာဝနာပွားလည်းပဲဒီ14ချက်အဲ့တော့ကောင်းပြီဖျားရှင်ကဒီမေတ္တာတုပ်ရဲ့အခြေခံဖြစ်နေဟောတဲ့အတွက်မေတ္တာဘာဝနာရဲ့အခြေခံပုပ္ပဘာကပฏิပဒါမေတ္တာမပွားခင်မှာနေ့စဉ်ကျင့်သုံးရမယ့်တရားလို့ဟောတော့ကျန်တဲ့ဘာဝနာတွေပွားတဲ့ပုဂ္ဂိုလ်တွေကတော့ဒီအခြေခံ14ချက်မလိုတော့ဘူးလားဆိုတော့မဟုတ်ပါဘူးအထာဂရာဆရာကအခြားသောဘာဝနာတွေပွားလည်းပဲဒီ14ချက်နဲ့အုံမြစ်စီရတာပါပဲဥပမာအဖြစ်ဗုဒ္ဓံတတိဘာဝနာပွားတယ်ယေရှုဘုရားကိုတကယ်ကြည်ညိုတဲ့စိတ်နဲ့ဗုဒ္ဓံတတိဘာဝနာပွားခြင်းပါတယ်ဆိုလို့ရှိရင်အရတာရှိခြင်းပါတယ်ဆိုလို့ရှိရင်ဟောဒီ14ချက်ကိုနေ့စဉ်စစ်ဆေးပေးရပါတယ်။ဘယ်ချိန်စစ်ဆေးရမှာလဲတရားထိုင်တဲ့ချိန်လားမဟုတ်ဘူးစီးပွားရေးလုပ်လည်းပဲဒီ14ချက်ကိုတတ်နိုင်နေမှလုပ်ပေးရတယ်။ထိုလိုတာကနေ့စဉ်ဘဝထဲမှာကျင့်သုံးပေးရတယ်လို့ဒီလိုဆိုလို့ရင်ဖြစ်တယ်။ဘာဝနာတွေကိုသွားပြီးတော့တရားထိုင်တဲ့ချိန်ညဘယ်ချိန်ဒီလိုကန့်တတ်မနေနဲ့အများတန်းကိုယ့်ရဲ့နေ့စဉ်ဘဝကျောင်းသူကျောင်းသားတွေဆိုရင်လည်းကျောင်းလိုက်တဲ့အချိန်စီပွားရေးလုပ်တဲ့ပုံကိုယ်လေးလည်းပဲစီပွားရေးလုပ်တဲ့အချိန်ပညာရေးလုပ်တဲ့ပုံကိုယ်လေးလည်းပဲပညာရေးသင်တဲ့အချိန်ဖ
ဘုန်းကြီးတွေလည်းပဲစာတင်စာချလုပ်တဲ့အချိန်လူမှုရေးလုပ်တဲ့အချိန်အားလုံးကိုပဲဒီ14ချက်ကိုနေ့စဉ်ကျင့်သုံးပြီးမှဘာဝနာခိုင်ခန့်ကျင့်တဲ့သွားတာဒီအခြေခံအုတ်မြစ်တွေအဲ့တော့တရားရှုမှတ်တယ်ဆိုရင်လည်းပဲဒီတိုင်းပဲနေ့စဉ်နေ့စဉ်ဒီ14ချက်ကိုကျင့်သုံးခြင်းမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာဝနာဖောင်ဒေးရှင်းဘာဝနာရဲ့အုတ်မြစ်တွေမရှိဘူးလို့ဒီလိုပဲခေါ်လို့ရတာပေါ့အဲ့တော့အခြေခံအုတ်မြစ်မပြားပဲနဲ့သွားပြီးတော့ခုနှစ်ရက်ထိုင်နေတစ်လထိုင်နေထိုင်နေချိန်တော့ကုသိုလ်ရကြရမှာပဲဒါကတော့မရဘူးလို့ခွန်ကြီးတို့မဆိုလိုပါဘူးသို့တော့နေတင်ကျင့်သုံးမှုမရှိဘူးထွက်လာပြီဆိုရင်ဒီတရားတွေကနေတင်ပေါ်ရတဲ့ပါမလာဘူးအခြေခံအမြင့်တွေလည်းပဲလုံးမထားဘူးဆိုရင်ဒီပုဂ္ဂိုလ်ဟာထွက်လာပြီတရားထိုင်ပြီးပြီဆိုတာနဲ့တည်းပဲနဲ့ဒေါသဟာကျန်းနေကျန်းသွားတာအဲ့တော့မထူဆန်းပါဘူးစောစောကမေးကုန်မေးခဲ့တဲ့လက်ထောက်အရာရှိတို့ခြေလိပ်ကုန်ပန်းရှင်တို့သူတို့ကဒီလိုသဘောလေးတွေကိုမသိတော့တရားထိုင်နေဆိုလို့ရှိရင်ဒါတွေကအများတန်းသိမ့်မွေ့နုညံ့နေရမယ်လို့သူတို့ကတွတ်ထားတာအမှန်ကဒါနဲ့မဆိုင်ဘူးခြေခံအုံးမြင့်နေတဲ့စီးပွားရေးလုံရင်လူမှုရေးလုံရင်ပညာသင်ရင်တခုခုလုံရင်လည်းပဲအများတန်းဒီအုံးမြင့်လေးတွေကိုစီနေမှဒီပုဂ္ဂိုလ်ရဲ့ဘာဝနာအများတန်းပဲခိုင်ခန့်နေမှာပေါ့အခြေခံအုံးမြင့်မှမရှိဘဲနဲ့ဝိပဿနာဘာဝနာဆိုတဲ့အဆောက်အုံသွားဆောက်လိုက်တယ်အုံးမြင့်မရှိခဏပြိုသွားမှထိုင်တဲ့ချိန်နဲ့ကောင်းပါပဲထိုင်ပြီးတဲ့ချိန်ထွက်လာတဲ့တဲ့ပဲနဲ့သူ့လူကိုယ်လူလောဘဒေါသကျန်းသွားပါလေဒါကိုသွားပြီးတော့ဒီသဘောလေးသိရင်အပြစ်တင်နေကြမလို့တော့သဘောနားလည်သွားတယ်စိတ်မကောင်းတဲ့ပုဂ္ဂိုလ်တယောက်ကဆင်းနေတယ်ဒါ तू ကစိတ်မကောင်းလို့လို့ तू ကသိတိုင်းသူ့ပုံမှာအပြစ်မမြင်တော့တယ်လို့ပဲဒီတိုင်းနဲ့အခြေခံအုတ်မြစ်တွေမှမရှိဘဲနဲ့လှုပ်တယ်ဆိုလို့ရှိရင်ဒါမခိုင်ခံဘူးအဲ့တော့ကြိုးမရှိဘူးလားလို့တော့မေးစရာရှိတယ်ကြိုးကတော့ထိုင်တဲ့ချိန်ရှိမှာပေါ့သို့တော့ခြိုင်တဲ့ချိန်ကနေပြီးတဲ့ချိန်မှလည်းပဲနေတင်ပေါ်ရတဲ့မှာဒီတရားလေးတွေကိုဆွဲလာမှာအုံးမြစ်ခိုင်ခန့်တယ်ဒါကြောင့်မြတ်စွာဘုရားကဒီ14ချက်ဟာအထာဂရဆရာကမြတ်စွာဘုရားရဲ့လူကိုကြည့်ပြီးတော့တပြေကံပရိကြီးနေတရားသိဆရာတော်ကလည်းပဲစာအုပ်ထဲမှာရေးတာတယ်ဒီအချက်14ချက်ဟာတဲ့ဒီချက်14ချက်ရှိနေတဲ့ပုဂ္ဂိုလ်မှမေတ္တာဘာဝနာဟာဖြစ်နိုင်ကြိုးပွားနိုင်ပါတယ်ဒီ14ချက်မရှိတဲ့ပုဂ္ဂိုလ်ဟာမေတ္တာတရားဖြစ်ဖို့တိုးပွားဖို့နေနေသာသာဖြစ်ခွင့်တောင်မှမရှိဘူးတဲ့ဒီ14ချက်မရှိဘဲနဲ့မေတ္တာပို့နေတဲ့လူကြားကောင်းအောင်ထင်ကြီးအောင်ပို့တာပဲဖြစ်မှာပေါ့တဲ့အဲ့ဒါတပြေကံပရိကြီးနေတရားတဲ့ဆရာတော်ကအထာဂရာကိုကြည့်ပြီးတော့ပေါက်ချက်ဆွဲထားတဲ့ဇာတ်ကားလေးအသိပံကိုရှိပါတယ်အဲ့တော့ဆရာတော်ကဆက်ပြီးတော့ရေးသေးတယ်အထာဂရာကိုလို့ကြည့်ပြီးတော့အဲ့တော့ဒီအကျင့်စဉ်14ချက်မရှိတဲ့ပုဂ္ဂိုလ်ဟာတဲ့မေတ္တာဘာဝနာကမဟုတ်ပါဘူးတဲ့ဘေဘာဝနာပဲလှုပ်လို့သူကလှုပ်ချိန်ပဲအကျိုးရှိမှာပဲပြီးသွားလို့ရှိရင်ဒုံရင်ဒုံရင်ပြန်ရောက်တဲ့အတွက်ဘေဘာဝနာမှတိုးပွားခွင့်ဖြစ်ခွင့်မလွယ်ပါဘူးတဲ့ဒီ14ချက်မရှိဘဲနဲ့ဘာတွေလှုပ်တဲ့တရားတွေဘလို့ထိုင်နေတဲ့ဘလို့လှုပ်တဲ့ဘလောက်ပဲကြွေးကြော်ကြွေးကြော်ဒီ14ချက်မရှိလို့ရှိရင်တော့ဖြစ်ခွင့်မရှိပါဘူးလို့အဲ့ဒီသာအုပ်ထဲမှာပရိသတ်နေတရားတဲ့သာအုပ်ထဲမှာကြီးထားတာရှိပါတယ်ဆရာတော်ဘုရားကြီးကလည်းပဲအကြောင်းနဲ့ကြီးတာမဟုတ်ဘူးအဲ့ဒီထာဂရာဖွင့်မှာတုတ်တဏိပတ်ထာဂရာဖွင့်ကိုကြည့်ပြီးတော့ကောက်ချက်ချထားတာတဲ့ဒါကြောင့်မို့ယနေ့ဒကာဒကာမတွေကိုခွန်ကြီးဟာဒါဘာဝနာခြေခံအုတ်မြစ်လေးကိုနားလည်အောင်ဒါပြောပြခြင်းဖြစ်တယ်မပြီးလို့ရှင်နောက်တစ်ပတ်ဆက်ဟောပေးမယ်ပေါ့ကောင်းပြီဘာဝနာရဲ့ခြေခံအုတ်မြစ်14ချက်ရှိတယ်ဒီ14ချက်ကိုကြာကြာနာနာအုတ်မြစ်စီထားမှစားချိန်တောက်ချင်းရောလူမှုရေးလုပ်တဲ့ချိန်ရောပညာသင်တဲ့ချိန်ရောစီးပွားရေးလုပ်တဲ့ချိန်ရောအချိန်တိုင်းချိန်တိုင်းကိုအုတ်မြစ်လေးတွေဖြည့်နေအောင်လုပ်မှအထက်ကဘာဝနာဆိုတဲ့မေတ္တာဘာဝနာထွတ်တင်လိုက်လို့ရှိရင်လည်းပဲအင်မတန်ခိုင်ခန့်တဲ့အဆောက်အအုံဖြစ်သွားပါလေဝိပဿနာတရားရှိမှခြင်းတွေလုပ်လို့ရှိရင်လည်းပဲတကယ်တရားရှင်ဖြစ်ပြီးတော့လောဘဒေါသကင်းစင်ပြီးတော့ကြည်လိုက်ရင်ငြိမ်းအေးတဲ့သူကိုယ်တိုင်လည်းပဲတကယ်ငြိမ်းအေးတဲ့ပုဂ္ဂိုလ်ဖြစ်သွားနိုင်တယ်ဒါကြောင့်မို့အချိန်ကအုတ်မြစ်14ချက်ကိုဘုန်းကြီးရဲ့တခုချင်းဟောပေးပါအဲ့တော့ဒီတရားကိုနားပြီးတော့ယနေ့တရားဓမ္မတွေကိုယ့်အကူစင်ကြာဝေဖန်ပါဘုန်းကြီးကငါပြောတာဟုတ်တယ်လို့ဒီလိုမဆိုလိုပါဘူးဒါကြောင့်မို့ကိုယ်တန်တဲ့မှာဒီအုတ်မြစ်တွေဘလောက်ရှိတယ်လဲဘလောက်ခိုင်တတ်တယ်လဲမရှိသေးရင်ငါတို့ပို့ပြီးတော့စူးစမ်းမယ်ရှိတယ်ဆိုရင်လည်းပဲဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ကျင့်သုံးမယ်ဆိုတဲ့ဒီစိတ်တည်းလေးနဲ့나ယူပေးပါအဲ့တော့နံပါတ်1အုံမြစ်ကဘာလဲဆိုတော့တန်တန်ငိမ့်တဲ့အေဂျင်တော်ဗရဏနိဗ္ဗာန်ကိုအဘိဓမ္မစ္စအာယုံယူပြီးထွန်းပေါက်သိမြင်၍ဝိရတုကာမေနာနေခြင်းငါလူရှိသောအထာကုတလီနာအကျင့်မျိုးမျိုးကျူစီဘွား၌ကျွန့်ကျင်လိမ့်မာတဲ့မျိုးကောင်းသားမျိုးကောင်းသမီးသည်ယံကရဏီယံကျင်ပြုခြင်းတင်ပြုခြင်းတိုက်တဲ့သိက္ခာ၃ရဲ့အကျင့်မြတ်သည့်အဋ္ဌိရှိပါပေ၏ တန်ထိုတိတ်ခါ၃ရက်ချင်းမြက်ကိုကရဏီယံပြုခြင်းတည်းပြုခြင်းတိုက်ပါပြီ။အဲ့တော့အချင်းချုပ်ဟောလိုက်တဲ့အခါမှာယဟန်ဒီယံမသိတော့မြတ်စွာဘုရားသက်ကောစာစွန့်နိုင်သူလီအတ္တဖြစ်ရာဤဥဇုဇာဖြောင်းမတ်သူလီအတ္တဖြစ်ရာဤသူဥဇုဇာအလွန်ဖြောင်းမတ်သူလီအတ္တဖြစ်ရာဤသူဝေဇောဇာဆူဆုံးမလွယ်ကူသူလီအတ္တဖြစ်ရာဤမုဒုဇာနှူးညံ့ပြောပြောင်းသူလီအတ္တဖြစ်ရာဤနာတိမာနိတာမန်ထောင်လွားခြင်းမရှိသူလီအတ္တဖြစ်ရာဤဣတိသူဘဂဝါသုံးလောကထိုတာရှင်တော်မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မိမိတို့လည်းပဲဗုဒ္ဓဘာသာဝင်နေဖြစ်တော့မေတ္တာဘာဝနာတွေလည်းပဲပွားနေကြတယ်ဗုဒ္ဓနုတ္တိဘာဝနာဖျားရှိခိုးတာတွေဖျားပူသွားတာတွေတွားနေကြတယ်ဝိပဿနာဘာဝနာတွေလည်းပဲရှုမှတ်နေကြတယ်အဲ့တော့ကိုယ့်ရဲ့ဘာဝနာအဆောက်အအုံလေးတွေခိုင်တန့်အောင်ဟောဒီအုံမြင့်တွေတကယ်ကောင်းမကောင်းပြန်ပြီးတော့ဆက်ချေးရမှာအဲ့တော့နံပါတ်တေအုံမြင့်ကတကောဇစွန့်နိုင်သူလီအတ္တဖြစ်ရာဤစွန့်နိုင်သူဖြစ်ရမယ်အဲ့တော့စွန့်နိုင်သူဖြစ်ရမှာတော့၅ချက်ရှိပြီမြေဘုန်းကြီးအရေးကြီးတယ်နှစ်ချက်ကိုပဲဒီကပြောသွားမယ်အဲ့တော့ကျမ်းမာစွန့်နိုင်သူဖြစ်ရမယ်ဆိုတော့ဘာလဲဆိုတော့ကျမ်းမာရေးစွန့်နိုင်ရမယ်တဲ့ဒါတရားရဖို့အင်္ဂါတွေမှာကျမ်းမာမှာပါတယ်ဆိုတာတချို့လည်းပဲအာဇာနည်ရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေကမကျမ်းမာလည်းပဲတရားရအောင်လုပ်သွားတာအဲ့တော့တရားတော့ထူးချဲ့ပြီးတော့မပြောတော့အဲ့တော့သက်ကောစာစွန့်နိုင်သူဖြစ်ရမယ်ဆိုတာနံပါတ်1ယုံကြည်မှုစွမ်းအားရှိရမယ်နံပါတ်2ကြိုးစားမှုစွမ်းအားရှိရမယ်ဒီနှစ်ချက်နဲ့ပြည့်စုံနေလို့ရှိရင်ဒီပုဂ္ဂိုလ်ကတက္ကဆိုတဲ့အခြေခံအုံမြင့်နဲ့ပြည့်စုံနေတဲ့စွမ်းနိုင်သူဖြစ်နေတော့တာကောင်းပြီသက်ကောစာစွမ်းနိုင်သူဖြစ်ရမယ်ဆိုတော့ယုံကြည်မှုစွမ်းအားရှိရမယ်ဆိုတာဘာကိုပြောတာလဲယုံကြည်မှုစွမ်းအားဆိုတာဘာကိုပြောတာလဲမင်းအာပုံလုံးလျှောက်ပြီးတော့ယုံနေတဲ့ဘယ်ကဘာဖြစ်တဲ့ဘိုးတော်တွေကဘလို့တဲ့ဓာရီသွားယုံရမှာလားမဟုတ်ဘူးယုံတဲ့ယုံတိုက်တာကိုယုံရပါတယ်အဲ့တော့စာပေမှာယုံကြည်တိုက်တာကိုယုံကြည်မှယုံကြည်မှုစွမ်းအားရှိတယ်လို့ခေါ်ရပါတယ်ကြောင်းမြန်ပြန်လိုက်မယုံကြည်တိုက်တာတွေသွားယုံကြည်နေလို့တော့ပို့ဖို့ဒါစွမ်းအားနဲ့ပြည့်စုံတယ်လို့မခေါ်ပါဘူးလမ်းမတောင်ကြောက်သွားနိုင်ပါတယ်အဲ့တော့ယုံကြည်တိုက်ယုံကြည်တင်တာကဘာလဲဆိုတော့ဖရာကျက်ဖရာမှန်ကိုယုံကြည်ရမယ်တရားကျက်တရားမှန်ကိုယုံကြည်ရမယ်တန်ခါကျက်တန်ခါမှန်ကိုယုံကြည်ရမယ်နောက်ပြီးတော့ကောင်းတာလို့ရင်ကောင်းတာဖြစ်တယ်မကောင်းတာလို့ရင်မကောင်းတာဖြစ်တယ်ဆူတောင်းနေဖို့မလိုဘူးအဲ့ဒီလိုကံကံရဲ့အကျိုးကိုလည်းပဲယုံကြည်ရပါပါအဲ့ဒီအနည်းဆုံးအဲ့ဒီ၅ချက်ကိုယုံကြည်နေရတယ်ဒါမှယုံကြည်မှုစွမ်းအားရှိတာတဲ့အဲ့တော့ဖရာကျက်ဖရာမှန်ကိုယုံကြည်ရမယ်ဆိုတော့ပါဠိတော်တွေမှာဘယ်လိုသုံးတယ်လဲဆိုတော့ဣဒါဂာပတိအရိယတာဝကောသတ္တောဟောတိတတ္တဟတိတထာဂတတဘောတိဂာပတိအိရှင်တတိဣဒါဤငါဖရာရဲ့သာသနာတော်၌အရိယတာဝကောအရိယဖြစ်တဲ့တတိတာဝကတိသတ္တောယုံကြည်မှုရှိသည်ဟောတိဖြစ်ပါသည်တထာဂတတဖရာရှင်ကိုယ်တော်မြတ်ဤဘောတိအရဟတမဉဏ်ကိုတထာဂတတဗျာရှင်ကိုယ်တော်မြတ်ဤဘောဓိံသဗ္ဗညုတဉဏ်ကိုတတ္တရတိယုံကြည်ပါသည်တဲ့အဲဘုရားရှင်ဘုရားမှန်ယုံကြည်ရမယ်ဆိုတာဘာလဲဆိုတော့ဘုရားရှင်ကိုယ်တော်မြတ်ရဲ့အရဟတမဉဏ်သဗ္ဗညုတဉဏ်ကိုယုံကြည်ရမယ်တဲ့နောက်ကအကျယ်ကျယ်တော့ဣတိပိသောဘဂဝါအရဟံကမ္မာတံဗုဒ္ဓောဆိုစောစောကတန်ဃာတော်ရှင်မြတ်တွေရွတ်ခဲ့တယ်မိမိတို့လည်းပဲနေခြင်းဘုရားရှင်ကိုယ်တော်ရွတ်နေတာအဲ့ဒါယုံကြည်ပုံအချင်းရာကိုပြတာပါအဲ့တော့ဘုန်းကြီးတို့ ETP သောဘဂဝါအရဟံအရဟံဆိုတဲ့ဂုဏ်တော်လေးကိုရွတ်လိုက်လိုက်ဒါမှမဟုတ်နမောတတဘုရားရှိခိုးမဟာပဏာမကြီးဘုရားရှိခိုးလို့ဒီလိုခေါ်ကြပါတယ်ကျမ်းစာမှာအဲ့တော့နမောတတဘဂဝတောအရဟတောသမ္မာသံဗုဒ္ဓတ္တာအရဟတောဆိုတဲ့ပုံလေးပါတယ် ETP သောဘဂဝါအရဟံဆိုတဲ့မှာလည်းပဲအရဟံဆိုတဲ့ပုံလေးပါတယ်အဲ့တော့ဘုရားရှင်ဘုရားမှန်ကိုယုံကြည်ရမယ်ဆိုတော့ဘုန်းကြီးနည်းနည်းလေးချဲ့ပြောမယ်မိမိရဲ့အိမ်ရှိမှလည်းပဲအိမ်ထဲမှလည်းပဲဘုရားရှင်ကြီးရှိနေကြတာပဲနောက်ဆုံးမှဘုရားရှင်ရဲ့ဥဒိဋ္ဌဇေဒီလို့ခေါ်တဲ့ရုပ်ပွားတော်မတက်နိုင်တော့မှဘုရားရှင်ရဲ့ရုပ်ပွားတော်အတိုင်းဓာတ်ပုံရိုက်ထားတဲ့ပုံတော်တွေရှိကြတယ်ဒါဥဒိဋ္ဌဇေဒီလို့ခေါ်ရပါတယ်အဲ့တော့ဖျားဘူးထွက်တဲ့ကတောင်ကြီးလို့ဖျားဘူးထွက်တယ်ရန်ကုန်ဖျားဘူးထွက်တယ်မန္တလေးဖျားဘူးသွားတယ်ပုဂံနောက်ပြီးတော့ကြိုက်ကြီးကိုဖျားဖို့သွားတယ်ဘယ်လိုပဲသွားသွားပေါ့ ဖယားဝရှင်ရဲ့ရှေ့မှာထိုင်ပြီးတော့မြတ်စွာဘုရားကိုစစ်ကိုးပြီးဆိုရင်အရဟံဆိုရင်အဲ့ဒီအရတ္တမဉ္စတပ္ပညုတဉာဏ်လေးအထူးသဖြင့်အရဟံဆိုတာကတော့အရတ္တမဉ္စရဲ့စွမ်းအားပေါ့အဲ့တော့မြတ်စွာဘုရားရဲ့ပါဠိတော်မှာမြတ်စွာဘုရားကိုယ်တိုင်ဟောတာကဖယားဖြစ်ဖယားမှန်ကိုယုံကြည်ရမယ်ဆိုတော့ဘာလဲဆိုတော့တတ္တဟိတထာဂတ္တဘောဓိမြတ်စွာဘုရားရဲ့အရတ္တမဉ္စကိုယုံကြည်ရမယ်ဆိုတော့ဘာပြောရတာလဲဆိုတော့အရဟံလို့မြတ်စွာဘုရားကိုစစ်ကိုးပူဇော်တဲ့အခါမှာဒီအရဟံပုတ်ရဲ့အဘိကအရဟံနဲ့ပထမနည်းရဲ့ဘုန်းကြီးနှစ်နည်းပဲပြောပါမယ်အဖွင့်နေ၅နည်းလောက်ရှိတဲ့ထဲမှာအရဟံရဲ့ပုတ်ကိုနှစ်နည်းလောက်ပဲအဘိပြောသေးတယ်အရဟံဆိုတာဘာလဲဆိုတော့အရဆိုတာယံသူပဲဟံဆိုတာတက်ပြတ်တက်ပြတ်ပြီးတော်မူတဲ့မြတ်စွာဘုရားယံသူကလည်းပဲနှစ်မျိုးရှိတယ်အပြင်ယံသူအတွင်းယံသူအပြင်ယံသူဆိုတာမိမိကိုမုန်းနေတဲ့အပြင်ဘက်ကပုဂ္ဂိုလ်တွေကဒါအပြင်ယံသူတွေဒါယူမဲ့လို့သူတို့ကအရေးမကြီးဘူးအတွင်းယံသူမရှိတော့ရင်ပြင်ယံသူကလည်းပဲကင်းသွားတတ်တာပဲအဲ့တော့အပြင်ယံသူကြောင့်အပေကြတယ်ဆိုတာမရှိပါဘူးအတွင်းယံသူတွေကဘယ်သူတွေလဲဆိုတော့သူတစ်ပါးဥစ္စာကိုမတရားလိုချင်တဲ့အဘိဓါကိုခေါ်တဲ့လောဘတွေနောက်ပြီးတော့သူတစ်ပါးပေါ်မှာအောက်ကျန်းတဲ့သိကျပျက်စီးသွားအောင်ကျန်းတဲ့ဒေါသကြာပါတာတရားတွေဒီလိုလောဘဒေါသစတဲ့ဒီကျန်းတဲ့အဘိဓါကြာပါတာစတဲ့ကိလေသာတွေအဲ့ဒီလောဘဒေါသစတဲ့ကိလေသာတွေအတွင်းယံသူတွေပဲတဲ့အတွင်းရန်သူတွေကြောင့်ဘာဖြစ်လဲဆိုတော့မလုံတဲ့နာတွေလုံမိတယ်ကာယကံအဖြစ်ပြင်မာပြီးတော့ဒီဘဝမှာပဲထောင်ကြတာတွေနောက်ဘဝမှာအပေးကြတာတွေဖြစ်တယ်။နောက်ပြီးတော့ဒေါသကြီးတဲ့အတွက်မလုံတဲ့နာတွေလုံတယ်။ဒါအတွင်းရန်သူတွေကစိတ်ကြောက်စရာကောင်းတယ်။အဲ့တော့မြတ်စွာဘုရားရဲ့စိတ်တော်ကိုမှန်းပြီးတော့ကြည့်လိုက်အရဟံဆိုရင်အရဆိုတာရှင်သူတွေမြတ်စွာဘုရားရဲ့နှလုံးသားမှာမြတ်စွာဘုရားရဲ့စိတ်တော်မှာလောဘဒေါသစတဲ့ကိလေသာတွေကင်းစင်နေတာပဲ။မြတ်စွာဘုရားဘယ်ချိန်မှာပဲကြည်ကြည်တရက်ကို24နာရီရှိတယ်။အဲ့ဒီ24နာရီလို့မြတ်စွာဘုရားရဲ့စိတ်တော်ကိုသာမျက်စိနဲ့ကြည့်လို့ရမယ်ဆိုရင်မြတ်စွာဘုရားရဲ့စိတ်တော်ကိုပုံတော်တွေမှန်းပြီးတော့ကြည့်လိုက်တဲ့အခါမြတ်စွာဘုရားရဲ့စိတ်တော်ကိုမှန်းကြည့်လိုက်ရင်လောဘဒေါသညစ်ကြေးတွေကင်းစင်နေတာပဲ။အဲ့တော့မျက်စိနဲ့တည်းမြင်လို့ရရင်မြတ်စွာဘုရားရဲ့စိတ်တော်ကဝင်းဝင်းတောက်ပြီးဖိတ်ဖိတ်လက်နေမှာပဲ။ကိုယ်ကမျက်စိနဲ့မြင်လို့မရလား။ဒါတောင်မှဉာဏ်မျက်စိနဲ့ကြည့်ရင်မြတ်စွာဘုရားရဲ့စိတ်တော်ကတန့်ရှင်းနေတာပဲ။ဘာဖြစ်လို့လဲ။လောဘဒေါသဆိုတဲ့အညစ်အကြေးမရှိလို့တဲ့အဲ့တော့မိမိကိုယ်ကိုနဲ့စဉ်းစားကြည့်လိုက်ပေါ့မိမိကိုယ်ကိုကြတော့ဘာဖြစ်လဲမနှက်လင်းလို့အိယာကထားတယ်အိယာကထားလို့တတိတရားမကပ်ဘူးဆိုရင်ညလုံးတော့မဖွင့်သေးဘူးလောဘတွေဖြစ်တယ်ကိုကြိုက်တာနဲ့တွေ့ရင်လောဘတွေဖြစ်တယ်ကိုမကြိုက်တာသဘောမကျတာနဲ့တွေ့ရင်ဒေါသတွေဖြစ်တယ်တတိမကပ်လို့ရှိရင်လောဘဒေါသနဲ့ပဲချိန်ကုန်တယ်အဲ့ဒီလောဘဒေါသဖြစ်နေတာကိုဖြစ်မှန်းမသိဘူးဆိုရင်မောဟဝိဇ္ဇာတွေကလည်းဖုံးနေတော့တာပဲအဲ့တော့ကိုယ့်ရဲ့စိတ်ကိုပြန်ပြီးတော့စိုက်ကြည့်လိုက်ဒါမှမြတ်စွာဘုရားရဲ့အရဟံဆိုတာအရတ္တမဉ္စကိုပို့ပြီးတော့သဘောပေါက်သွားပါအဲ့တော့ကိုယ့်ရဲ့နှလုံးသားထဲမှာကြတော့စိတ်တွေကညင်ညူးနေတာလောဘတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်မောဟတွေဖြစ်လိုက်တခါတည်းမှာစိတ်ကောင်းလေးဝင်ပြီးတော့ပရိကလေးရောဗုဒ္ဓံတတိလေးပွားသူများကူညီမှကုသိုလ်စိတ်လေးဖြစ်တာအကုသိုလ်စိတ်ဖယ်သွားလိုက်ရင်လောဘဒေါသမောဟပြန်ပြီးတော့ဖြစ်တာညင်နေတာပဲမြတ်စွာဘုရားရဲ့စိတ်တော်ကတော့မနမင်းတို့လိုက်ပြီးတော့ကြည်တယ်မနမင်းကဘုရားဖြစ်ကံကမြတ်စွာဘုရားလိုက်ပြီးတော့ချောင်းတာမြတ်စွာဘုရားရဲ့စိတ်မှာ24နာရီတရက်တာပုံသွားတယ်ကိလေသာလုံးဝမဖြစ်ဘူးစိတ်စင်ကြယ်တာပဲအဲ့ဒါဘုသူ့ရဲ့အစွမ်းတော့အရဟတမဉ္စရဲ့အစွမ်းဘောဓိပင်ရဲ့အောက်မှာအရဟတမဉ္စရတဲ့တဲ့ကျင်းနဲ့မြတ်စွာဘုရားရဲ့တန်တန်မှာအဲ့ဒီကိလေသာတွေကပုံသွားတော့တာပဲဒါကြောင့်မြတ်စွာဘုရားဟာအရဟံသောဘဂဝါထိုကြီးဘုံတော်တကင်ရှင်တော်မြတ်ဘုရားသည်ဤတိပိမိနာဇကာရဏီနာ1500တော်ကိလေသာတို့ကိုဝါဒနာနှင့်တကားသက်ဖြတ်တော်မူပြီးသည့်အတွက်အရဟံအရဟံမည်တော်မူပါ၏မြတ်စွာဘုရားအရဟံဆိုတဲ့ဘွဲတော်ရတာဟာအဲ့ဒီကိလေသာတွေကိုဘောဓိပင်အောက်မှာရတ္တမဉ္စနဲ့သက်ဖြတ်ပြီးတဲ့အတွက်စိတ်တော်တွေကဝင်းဝင်းဖိတ်ပြီးတော့ကိလေသာညစ်ကြေးတွေကင်းနေတဲ့အတွက်အရဟံဆိုအမည်ရသွားတာပါအဲ့တော့မြတ်စွာဘုရားရဲ့သံတမ်းမှာကိလေသာဘလောက်ကင်းတာလဲဆိုတော့ဝါဒနာထုံမှုမရှိအောင်ကင်းတာပဲ။ဘုန်းကြီးတို့တောင်ကျုပ်ကန္တောင်ဆရာတို့ရဲ့ဥပမာပေးထားတာကဘာလဲဆိုတော့အရက်ပလင်းနဲ့ဝယ်ရက်ထည့်လိုက်တဲ့။ပြန်ပြီးတော့တုံပြစ်လိုက်။ဒါပေမဲ့လို့အရက်တွေမရှိတော့ပေမဲ့လို့အနံ့လေးကျန်တယ်လို့ရဟန္တာတွေရဲ့ကိလေသာကုန်နေရအဲ့ဒီလိုအထုံဝါဒနာလေးကျန်နေသေးတာတဲ့။ဘုန်းကြီးတို့ရှင်ပိဋိဒါဝိသမထေဆိုလို့ချင်းရဟန္တာတော့ဖြစ်သွားတာပဲ။တိုင်းမဲ့လို့ဘဝ900လောက်ပုံသားမျိုးပညာတတ်မျိုးရုံးမှာဖြစ်တော့မန်ကြီးတဲ့မျိုးရုံးမှာဖြစ်ခဲ့တော့ရဟန္တာဖြစ်တဲ့ချိန်ဒီလူတွေ့လိုက်ရင်ဟေ့အယုတ်ကောင်ဟေ့အယုတ်ကောင်ဝတ္တလဝတ္တလနဲ့ဒီလိုပဲခေါ်တာ တော့ရှင်ပြိလိနာဝိဇ္ဇဒေါသရှိလို့လားဆိုတော့မရှိပါဘူးဒေါသကြီးကုန်နေပြီသို့တော့အထုံလေးပြန်နေခဲ့တာဒါကြောင့်မို့တွေ့လို့ချင်းအယုတ်ကောင်လို့ဝါဒနာတလေးကိုမထိန်နိုင်နဲ့အငွေ့တလေးတွေထွက်ထွက်လာခဲ့တာပါမြတ်စွာဘုရားရဲ့ကိရိတာကင်းတာကြတော့ရေတံပလင်းထဲမှာရေထည့်ပြီးတော့တွန်ပစ်လိုက်နန်းကြည့်လိုက်လို့ချင်းဘာနန်းမှမထွက်တယ်လို့တန်ရှင်းစင်ကြဲတဲ့ရေနံလေးပဲထွက်တယ်လို့ရေနံလေးပဲသိနေတယ်လို့မြတ်စွာဘုရားစိတ်တော်ကအဲ့လောက်ချူစင်နေတဲ့ဒါကြောင့်မို့အရဟံလို့ခေါ်ရပါတယ်ဒါကြောင့်မို့အလုံးစုံပရိသတ်တွေမိမိတို့မြတ်စွာဘုရားကိုရှိခိုးတဲ့အခါအိမ်မှာရှိတဲ့ဘုရားရှင်ရှိမှပဲဖြစ်ဖြစ်ဘုရားပူသွားတဲ့အခါမှာပဲဖြစ်ဖြစ်ပရိသတ်တဲ့အခါမှာပဲဖြစ်အရဟံလို့စိတ်လိုက်လို့ရှိရင်အဲ့ဒီဂုံလို့ယူတော့နည်းနည်းချုပ်ပြီးတော့အာရုံပြုရပါတယ်နောက်ပြီးတော့အရဟံတနည်းအရဟတကျန်လို့ရှိရင်ဘာလဲဆိုတော့အရဟဆိုတာထိုက်ရှင်းတဲ့ကိုဟောတယ်။ဘာလို့ထိုက်တာလဲဆိုတော့လူမင်းနဲ့မင်းဗြဟ္မာမင်းတွေရဲ့ပူဇော်ထုကိုခံထိုက်တဲ့ဂုဏ်တော်တဲ့။အဲ့တော့ဘာဖြစ်လို့လူတွေပူဇော်ကြတယ်လဲ။ကောသလမင်းစတဲ့ရှင်ဘုရင်ကြီးဗိမိသာရာမင်းစတဲ့ရှင်ဘုရင်ကြီးရသော်ပြားနဲ့တွေ့ပူဇော်ကြတယ်။နောက်ပြီးတော့နာတပိန်တထေဝိသကာကျောင်းမကြီးတွေသိမ်းပေါင်း 5,400 လောက်ကုန်ကြကမ်းပြီးတော့ဇေတဝန်အကြောင်းကြီးတိဆောက်ပြီးတော့လှူဒန်းပူဇော်ကြတယ်။နောက်ပြီးတော့တရားမင်းစတဲ့သတုမာရီနမင်းစတဲ့နတ်တွေပူဇော်ကြတယ်။သံမတိဗြဟ္မာစတဲ့ဗြဟ္မာမင်းတွေမြတ်စွာဘုရားနဲ့တွေ့တကယ်ကပြည့်ရကြောင်းသားလေးကြတာပဲ။ဝိုင်းပြီးတော့ပူဇော်ကြတာ။ဘာဖြစ်လို့ပူဇော်တာလဲလို့မင်းအဲ့ဒီကိလေသာကင်းတဲ့အတွက်ပူဇော်တာတဲ့မြတ်စွာဘုရားတဏ္ဍာကိလေသာတွေရှိနေလူမင်းနမင်းမပြောနဲ့ရိုးရိုးပုဂ္ဂိုလ်ကတောင်ပူဇော်မှာမဟုတ်ပါဘူး။ခုတော့မြတ်စွာဘုရားရဲ့နှလုံးသားမှာမြတ်စွာဘုရားရဲ့စိတ်တော်မှာကိလေသာတွေကင်းနေတဲ့အတွက်လူတွေနဲ့ဒီဂျမလီကပူဇော်တယ်။ဘာဖြစ်လို့ပူဇော်တာလဲ။ကိလေသာကင်းလို့ကိုပူဇော်တာပဲ။ဒါကြောင့်မို့တနည်းအားဖြင့်သောဘဂဝါထိုကြွေပုံတော်တကင်းရှင်တော်မြတ်ဘုရားသည်ဤတိပိမိနာသကာရဏိနာ1500သောကိလေသာတို့ကိုဝါဒနာနှင့်တကွာတက်ပြတ်တော်မူပြီးသည့်အတွက်လူမင်းနဲ့မင်းဂျမမင်းတို့၏ပူဇော်သူကိုခံယူတော်မူထိုက်တော်၏အကြောင်းကြောင့်လည်းပဲအရဟံအရဟံဤတော်မူပါသည်မြတ်စွာဘုရားရဲ့ဂုံကိုကြည့်လိုက်လို့ချင်းအဲ့ဒီလိုမြတ်စွာဘုရားကိလေသာတွေကင်းနေတယ်ကိလေသာကင်းတဲ့အတွက်ကိုယ်တိုင်လည်းပဲရှိခိုးကြတာတခါတခါမှဒီမေးကြည့်လိုက်မင်းတို့ဘာဖြစ်လို့မြတ်စွာဘုရားကိုဒါတော့ပူဇော်တာလဲဆိုပြီးအရဟံဂုံတော်ကိုထောက်ကြည့်တယ်လောဘဒေါသတွေကင်းနေတဲ့အတွက်ကိုပူဇော်တာပဲအဲ့တော့မင်းတို့ကတော့များကဘာလို့မပူဇော်တာလဲရှင်းနေတာပဲလောဘဒေါသတွေပြည့်လို့ကိုမပူဇော်တာပဲဒါကြောင့်မို့တခါတရံကိုယ့်အကူစဉ်းစားကြည့်ရတယ်။အာငါအိမ်ကငါသားသမီးတွေကငါလူသမားတွေကငါပေါ်မှာမလေးစားကြဘူးဆိုရင်သွားပြီးရမ်းအပြစ်မတင်နဲ့။ကို့မှာကိလေသာတွေတောင်းကျမ်းနေလို့ရှိရင်ဘယ်သူကပူဇော်ခြင်းမလဲ။ဘယ်သူကလေးစားခြင်းမလဲ။အဲ့တော့ကို့ရဲ့ကိုယ်ပြန်ပြီးတော့တစ်ကြည့်ရတယ်။သူများသွားအပြစ်မတင်နဲ့။ငါကိလေသာကင်းအောင်ဘလောက်နေတယ်လဲ။ငါဘာတိလငါဘလောက်လုံအောင်နေတယ်လဲ။ငါဘာတိလလုံပြီဆိုရင်ကိုကျင်တရားကောင်းပြီဆိုရင်သီလတရားတွေကောင်းလာတဲ့အခါမှာတမာရီတွေပညာတွေအမှန်တိုင်းသိတာတွေဖြစ်လာတော့သီလတမာရီပညာတက်လာတော့အိမ်သူအိမ်သားသာသမီတွေရစဇနီးမယားတွေရစအလုတ်သမားတွေရစပြီးတော့ငါ့ကိုမလေးစားပါနဲ့လို့ပြောလို့ကိုမရတော့အဲ့ဒါဘာဖြစ်တာလဲဆိုတော့မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ကိုကြည်ညိုပြီးတော့အတုထိုးပြီးတော့ကိုယ်လည်းပဲမြတ်စွာဘုရားနဲ့နှိုင်းမနှိုင်းပေါင်းနိုင်မယ်လို့အတုတော်ခိုးကောင်းပါတယ်မြတ်စွာဘုရားကိလေသာကင်းတဲ့အတွက်လူတွေနဲ့ဒီဗြဟ္မာတွေကဝိုင်းပူဇော်ကြတယ်။ငါလည်းပဲကိလေသာတွေတက်နေနေမြတ်ကင်းအောင်ကိုကျင့်တရားကောင်းအောင်နေမယ်။ဗုဒ္ဓနာသတိဘာဝနာလေးတွေပွားမယ်။ဒီလိုနေလိုက်လို့ရှိရင်အကျိုးဆက်အနေနဲ့အိမ်သူအိမ်သားတွေနောက်ဆုံးကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တန်ဃာတော်ရှင်မြတ်တွေကတောင်းမှသီလသမာဓိပညာရှိတယ်ဆိုရင်လူသားပြည်မလို့လေးစားလာကြတာ။ဒါကြောင့်မို့သွားပြီးတော့သူတို့ကိုစိတ်မဆိုးနဲ့ငါကမလေးစားရကောင်းလားသွားပြစ်မတင်နဲ့ငါကရောကိလေသာတွေဘလောက်ကင်းပြီးတော့ဘလောက်ထိန်းနိုင်ပြီးတော့ကိုကျင့်တရားတွေဘလောက်ကောင်းတယ်လေသီလသမာဓိပညာလေးတွေထိုက်တဲ့လောက်ငါဘလောက်ဖြည့်နိုင်နေလေဖြည့်နိုင်ရင်သူ့လူလူဒီအကျိုးဆိုတာမတောင်းတလည်းပဲဖြစ်လာတဲ့အရာဝတ္ထုတစ်ခုပါပဲဒါကြောင့်မို့ရံကုန်တော်ကိုကြည်ညိုရင်အဲ့ဒီလိုကြည်ညိုရတယ်ဒါပါလဲဆိုတော့ယုံကြည်မှုစွမ်းအားနဲ့ပြည့်စုံတာဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့ဖျားပူးသွားကြတယ်ဖျားဘူးသွားတယ်ဆိုရင်ဗုဒ္ဓဂါယဖျားဘူးသွားတယ်ဆိုရင်အပေတကပိတ်တဲ့ဒီလိုသွားလို့ဘလို့လို့ပိတ်ပါလေတရားတရားနဲ့သွားမှပိတ်မှာပေါ့ဒါကြောင့်မို့ဒီဖျားဘူးသွားတဲ့ပုံကိုယ်တွေကလည်းပဲတိုင်ဝိုင်းပြီးတော့ဒီဖျားရှင်ရဲ့သံဝေသနီးရဲ့လေးဌာနရောက်လို့ရှိရင်ပဲအပေတကကြီးကလို့လို့ပိတ်သွားတယ်လို့ဒီလိုရေးကြတယ်မဟုတ်ပါဘူးမြတ်စွာဘုရားကတတ်တော်ဆိုတဲ့ပုံပါတယ်တရားတရားရှိတယ်တရားတရားစစ်တဲ့ပုံကိုယ်တွေတော့ပိတ်မှာပဲတဲ့နောက်ပြီးတော့မြန်မာနိုင်ငံလည်းပဲကျတိယောဖျားသွားပြုလို့ရှိရင်ကျတိယောဖျားကို၃နှစ်ဆက်တိုက်ပြုလို့ရှိရင်ချမ်းသာတဲ့ ရှားရင်းတက်တယ်သူတချို့သုံးနှစ်သက်တိုက်သွားဖူးကြတာပဲတချို့ကလည်းပဲဗကန်ဆွဲတော်လေးပြီးသွားလို့ချင်းဆူတောင်းပြေတဲ့နေချင်းလည်းပဲမကူရဘူးတဲ့တောင်းတဲ့ဆူကလည်းပဲတွေ့ရမယ်သူသွားကြတာပဲဒါရီယာမြတ်စွာဘုရားကစိတ်မှန်ယုံကြည်တာလားဆိုတော့ဒါယုံကြည်မှုဆွမ်းအားပြည့်တယ်လို့မခေါ်ဘူးဘာဖြစ်လို့လဲကိုလိုချင်လို့သွားတာကိုဆူတောင်းပြည့်ချင်လို့သွားတာကိုရာထူးတက်ချင်လို့သွားတာပဲဒါကြောင့်မို့ဒါရီယာဘုန်းကြီးတို့တိတ်ပြီးတော့လိုအပ်ပါတယ်ဒါကြောင့်မို့မြတ်စွာဘုရားကမြတ်စွာဘုရားရဲ့တရားတော်ကြီးထဲမှာအခြေခံပထမဆုံးအုပ်မြစ်ကဘာလဲဆိုတော့တက်ဖို့စွမ်းနိုင်ရမယ်ဘာစွမ်းနိုင်ရမလဲအဲ့ဒီယုံကြည်မှုစွမ်းအားရှိရမယ်အဲ့တော့မြတ်စွာဘုရားပေါ်ယုံကြည်ပြီဆိုတော့ဘာလို့လဲဆိုတော့ဘုန်းကြီးတို့ပုဂ္ဂိုလ်တယောက်ကိုယုံကြည်ပြီဆိုလို့ရှိရင်ဘာလို့တလဲဒီပုဂ္ဂိုလ်ရဲ့စကားကိုနားထောင်တော့တာပဲမင်းဘယ်လမ်းကနေသွားတယ်ဥပမာအပြင်လမ်းတစ်ခုသွားတယ်ပေါ့ကိုကမသိလို့မေးတယ်ဘယ်ရွာကိုဘယ်လိုသွားရတယ်လဲဆိုတော့ဟောဒီတိုင်းဒီတိုင်းပဲဘယ်ကနေချိုးသွားဘယ်သွားရင်ဘယ်လိုရောက်ပါတယ်လို့ပြောလိုက်တယ်သူ့အပေါ်မှာယုံကြည်တယ်ဆိုရင်ဒီလမ်းတိုင်းလိုက်တော့တာပဲမယုံကြည်ရင်မလိုက်ဘူးပေါ့ခုလည်းပဲမြတ်စွာဘုရားပေါ်မှာအရဟံဆိုလို့ချင်းအဲ့ဒီလိုအရဟံဂုဏ်တော်လေးနဲ့ကြီးညိုမိပြီဆိုတာနဲ့တကြိမ်နဲ့ဘာဖြစ်သွားတယ်မြတ်စွာဘုရားပေါ်မှာယုံကြည်ပြီးတော့မြတ်စွာဘုရားကသင်တို့ဒီလိုဒီလိုကျင့်ရတယ်ကိုကျင့်တရားတွေကိုဒီလိုထိန်းရတယ်ဒါနာပြုတဲ့ကာမလည်းပဲဂုံပကဒနာမဖက်နဲ့သိစေတနာတန်တန်နဲ့လှူရတယ်ဆိုမြတ်စွာဘုရားကလမ်းညွှန်ထားတယ်အဲ့ဒီလမ်းညွှန်ချက်တိုင်းလိုက်တော့တာပဲတဲ့အဲ့တော့ဘာဖြစ်လဲဆိုတော့တရားတော်ကိုလည်းပဲယုံကြည်သွားတော့တာပဲဖရာယုံကြည်ရင်တရားတော်ကိုလည်းပဲယုံကြည်တော့တာပဲနောက်တရားတော်ကိုယုံကြည်ရင်ဘာဖြစ်လဲဆိုတော့တန်ဃာတော်ရှင်မြတ်တွေကိုလည်းပဲယုံကြည်တော့တာပဲတန်ဃာတော်ရှင်မြတ်တွေရှိလို့တန်ဃာတော်ရှင်မြတ်တွေစာသင်တိုက်ကြီးတွေထောင်းလို့ငါတို့ဒီတရားတွေကိုနာရတယ်တန်ဃာတော်ရှင်မြတ်တွေကြိုးစားပန်းစားနဲ့အလုပ်လုပ်နေလို့ဒီတရားတော်တွေကခုချိန်ကြီးမပြောက်ပြက်တဲ့နေရတယ်တန်ဃာတော်ရှင်မြတ်တွေကိုအဲ့ဒီလိုကြီးပြီးတော့တွေးပြီးတော့ကြီးညိုတော့တာပဲအာဘယ်ဘုန်းကြီးကငါတို့ပုံမှာဘာလုပ်ပေးဘူးတဲ့အာဘေဘုန်းကြီးကငါတို့ကိုဘလို့ကျေးဇူးပြုပြီလေဒီလိုစိတ်နဲ့ကြည်ညိုတာမဟုတ်တော့ဘူးလေအဲ့ဒါတန်ခါစေတန်ခါမှန်ကိုကြည်ညိုပြီးသားဖြစ်တော်တာပဲတဲ့ဒါကြောင့်မို့မြတ်စွာဘုရားပေါ်မှာကြည်ညိုဖို့ယုံကြည်ဖို့စိတ်မှန်ဖို့လိုတယ်မြတ်စွာဘုရားပေါ်ယုံယုံကြည်ကြည်စိတ်မှန်ပြီယုံယုံကြည်ကြည်နဲ့စိတ်စိတ်မှန်မှန်ကြည်ညိုမိပြီတရားတရားနဲ့ပြည့်စုံပြီယုံကြည်မှုစွမ်းအားပြည့်စုံပြီဆိုတာနဲ့တကြိမ်နဲ့မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြံပြီဆိုတော့တရားတော်ကိုလည်းပဲကြည်ညိုပြီးသားယုံကြည်ပြီးသားဖြစ်သွားတယ်ဒီတရားတော်တွေကိုမပြောင်းပြောင်းဆောင်လျှောက်ခဲ့တဲ့ရှင်မကတ္တပရှင်အနန္ဒတို့ဆိုလို့ရှင်သံဃာယနာတင်ပြီးတဲ့ချိန်တောင်မှယန္တာကြီးတွေဖြစ်နေတာအေးအေးဆေးဆေးမနေဘူးရှင်အနန္ဒဆိုရင်ဒီကနေ့ကြီးတွေတပည့်ဆက်ဆက်ပို့ချခဲ့တယ်ရှင်ဥပါလိဆိုလို့ရှင်ဝိနိပိတကကြီးကိုတပည့်ဆက်ဆက်ပို့ချခဲ့တာအဲ့တော့ရှင်သာရိပုတ္တရာတို့လည်းပြည့်တပည့်ဆက်ဆက်တွေလည်းပဲပို့ချလာကြတာပဲအဲ့တော့ဒီလိုပို့ချခဲ့လို့သာသင်တန်ကြီးတွေထောင်ခဲ့လို့ငါတို့ဒီတရားကိုလက်တွေ့နာရတယ်ဒီတရားကိုလက်တွေ့ကျင့်သုံးနိုင်တယ်။ဩတန်ဃာတော်ရှင်မြတ်ကြီးရဲ့ကျေးဇူးဟာကြီးမားပါပြီတဲ့။သူပြီးတန်ဃာဂုံတော်ကိုပါတဲ့မပါတောင်းမှအဲ့ဒီလိုကြိုးစားတဲ့ဂုံကိုမျက်စီထဲမှာမြင်အောင်ကြည့်လိုက်ရင်တန်ဃာစိတ်မှကိုကြည်ညိုသွားတတ်တော့တာ။အဲ့ဒါပါလဲဆိုတော့ယုံကြည်မှုစွမ်းအားနဲ့ပြည့်စုံသွားတာတဲ့။ဒါဘုန်းကြီးကပါဠိတော်လာတိုင်းပြောတာပါ။ပါဠိတော်မှာကဣဒါကပတိအရိယတာဝကောသတ္တောဟောတိတတ္တတိတထာဂတ္တဘောဓိကာပဏိနာတပိန်တတိဣဒာဤငါဘုရားရဲ့သာသနာတော်၌အရိယတာဝကောအရိယတာဝကဖြစ်တဲ့ပုဂ္ဂိုလ်သည်မျိုးကောင်းသားမျိုးကောင်းသမီးသည်တတော်ယုံကြည်မှုရှိသည်ဟောတိဖြစ်ပါ၏တထာဂတ္တဘုရားရှင်ကိုယ်တော်မြတ်ဤဘောဓိအရတမဉဏ်ကိုဘောဓိတပ္ပညုတဉဏ်ကိုတတ္တိယုံကြည်ပါ၏အဲ့ဒါပါလဲဆိုတော့ယုံကြည်မှုစွမ်းအားရှိတယ်ဒါကြောင့်မြတ်စွာဘုရားကတန်တန်ရှင်တရေချံသောပရဏိဗ္ဗံကိုအဘိဓမ္မစ္စအာယုံယူပြီးထွင်ပေါက်သိမြင်၍ဝိရတုကာမိနာနေခြင်းကားလို့ရှိသောအထာကုတလေနအခြင်းမျိုးမျိုးအကျိုးစီးပွား၌ကျွမ်းကျင်လိမ့်မာတဲ့မျိုးကောင်းသားမျိုးကောင်းသမီးသည်ယံကရဏီယံအခြင်းပြုခြင်းတင်ပြုခြင်းတိုက်တဲ့တိက္ခာသုံးရက်ခြင်းမျက်သည့်အဋ္ဌိရှိပါ၏တန်တို့တိက္ခာသုံးရက်ခြင်းမျက်ကိုကရဏီယံပြုခြင်းတင်ပြုခြင်းထိုက်ပါ၏ဤဒီတို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းဒါပါလဲဆိုတော့ဘုရားရှင်ရဲ့တပ္ပညုတအရတ္တမဉ္ဇဉ်ကိုယုံကြည်ဖို့အရဟံဂုဏ်တော်လေးကိုကြည်ပြီးတော့ကြည်ညိုတဲ့ပုံလေးကိုဘုန်းကြီးကနားလဲအောင်ရှင်းပြခြင်းဖြစ်ပါတယ်အဲ့တော့ယုံကြည်မှုစွမ်းအားရှိလာပြီဆိုတော့ဘာဖြစ်လဲဆိုတော့အခြေခံအုံးမြစ်တွေကခိုင်လာတော့တာပဲအခြေခံအုံးမြစ်တွေကမြတ်စွာဘုရားကကိလေသာကင်းခြင်းမာတယ်ဆိုလို့ရှိရင်ဒီလိုကျင့်ရတယ် ဒါနာပြုတဲ့နေရာမှာနိဗ္ဗာန်ရခြင်းမှာလေဆိုရင်နိဗ္ဗာန်ကိုကြည်မှန်းပြီးတော့မေတ္တာတရားပြုဝါနဲ့တူရတယ်။သီလသောက်တည်တဲ့အခါမှာဘယ်လိုလုပ်ရလဲ။စသည်ဖြင့်မြတ်စွာဘုရားညွှန်ကြားခဲ့တဲ့တရားတော်တွေကိုလိုက်နာကျင့်သုံးပြီးဆိုရင်ဒီပုဂ္ဂိုလ်ဟာအခြေခံအုံးမြစ်ဖြေသွားတော့တာပဲ။ခြေကောင်းမြေခိုင်ခန့်ပြီဆိုတော့ဒီပုဂ္ဂိုလ်မျိုးမြတ်စွာဘုရားကိုဒီလိုကြည်ညိုတယ်တရားစစ်သံဃာစစ်အဲ့ဒီယရဏသုံးပါးစစ်ကိုဒီလိုကြည်ညိုတဲ့ပုဂ္ဂိုလ်တယောက်ဟာဘာဖြစ်လာတယ်လဲဆိုတော့ဘုန်းကြီးတို့အခြေခံအုံးမြစ်တွေခိုင်ခန့်လာတော့ဒီပုဂ္ဂိုလ်မျိုးကမေတ္တာဘာဝနာပွားလည်းပဲအပေါ်ရင်သူများကြားကောင်းမဟုတ်တော့ဘောသူ့ရဲ့ကာယကံမေတ္တာတွေဟာတကယ်ကိုပဲအများကျိုးအတွက်သူ့ရဲ့လုံသမျှလှုပ်ရှားမှုတွေအများကျိုးအတွက်သာသနာ့ရည်အတွက်လုပ်နေတာပဲဖြစ်တော့တာသူ့ရဲ့ပြောဆိုမှုတွေအားလည်းပဲအများအကျိုးအတွက်သာသနာတော်ကြီးရဲ့အကျိုးအတွက်ငါအကျိုးအတွက်ငါရဖို့ဆိုတဲ့စကားမပါတော့ဘူးပေါ့အဲ့ဒါဘာဖြစ်လဲယုံကြည်မှုစွမ်းအားပြည့်လာပြီဆိုရင်မေတ္တာပွားလို့ရှိရင်လည်းပဲလောကမြတ်ကာယကံမေတ္တာပြောသမျှလည်းပဲဝစီကံမေတ္တာသူ့ရဲ့ကြံစည်သမျှလည်းပဲကိုကျိုးအတွက်မပါတဲ့အတွက်မနောကံမေတ္တာကြီးဖြည့်ပြီးတော့အဲ့ဒီမေတ္တာဘာဝနာလည်းပဲမေတ္တာဘာဝနာဆိုတဲ့အဆောက်အအုံကလည်းပဲအုံမြင့်ခိုင်လာပြီဆိုတော့ခိုင်ခန့်ပြီးတော့လှပတယ်ဒီမေတ္တာဘာဝနာအိမ်လေးထဲမှာနေရလိုက်တယ်ဆိုရင်ပဲဘာဖြစ်သွားလဲငြင်းချမ်းသွားတယ်။နှွေးထွေးမှုတွေခံစားရတယ်၊လုံခြုံမှုတွေခံစားသွားရတယ်။ကြည်ရတဲ့ပုံပုံမှာလည်းပဲဘေးရနေပြီးတော့ငြင်းချမ်းသွားတော့တာပဲ။တရားထုတ်တယ်ဆိုလို့ရှိရင်လည်းမြတ်စွာဘုရားကမြတ်စွာဘုရားပုံမှာယုံကြည်မှုစွမ်းအားယရဏသုံးပါးပုံမှာယုံကြည်မှုစွမ်းအားတွေနဲ့ပြည့်စုံနေပါတယ်ဆိုတဲ့မျိုးသားမျိုးသမီးကတရားထုတ်ပြီဆိုတော့မြတ်စွာဘုရားလမ်းညွှန်တဲ့အတိုင်းပဲ၅မိနစ်ရှိမှရင်၅မိနစ်ကိလေသာတွေကင်းအောင်အဘာဖြစ်ဖို့သောတာပန်ဖြစ်ဖို့စကားတွေသိတတ်မနေတော့ကိလေသာကင်းပြီးတော့နောက်ဆုံးကိလေသာတွေထာဝရကင်းသွားရန်လာတာဖြစ်သွားတော့တာပဲအဲ့တော့ကိလေသာကင်းမှုအတွက်ဖြစ်ဒီကထားတဲ့အစာတော့ကြည်စားမကြောင်တော့ဘူးအဲ့တော့ဘာဖြစ်လဲဘာဝနာအားထုတ်တဲ့ကောင်မှဒီပုဂ္ဂိုလ်ဟာအင်မတန်မှခိုင်ခန့်တဲ့ဘာဝနာဆောက်အုံကြီးဖြစ်သွားတော့တာပဲတဲ့ဒါကပါလဲဆိုတော့အရဟံဘုံတော်ကိုကြောင်းပြုပြီးတော့ယုံကြည်မှုစွမ်းအားကိုပြောပြခြင်းဖြစ်ပါတယ်နောက်တစ်ချက်ကျန်သေးတယ်ဘာလဲဆိုတော့တတ္တရီတထာဂတတဘောဓိတချို့ကျမ်းတွေကြတော့တပ္ပညုတဉာဏ်ကိုဘောဓိလို့ဖွင့်တယ်တထာဂတတဘုရားရှင်ကိုတော်မြတ်ဤဘောဓိတပ္ပညုတဉာဏ်ကိုတတ္တရီယုံကြည်ပါပေ၏ကဲဒီနေ့တော့ဒီတစ်ချက်နဲ့ပဲပြီးသွားလိမ့်မယ်ကျင်းနေနော်အဲ့တော့မြတ်စွာဘုရားရဲ့တပ္ပညုတဉာဏ်ကိုယုံကြည်ရမယ်ဆိုတာဘာပြောတာလဲဆိုတော့ခွန်ကြီးတို့တမ္မာတမ္ဗုဒ္ဓကုံကြီးကြည့်တော့တောဘဂဝါထိုကြီးဘုံတော်တရင်ရှင်တော်မြတ်ဘုရားတည်ဣတိပိမိနာသကာရဏေနတပ္ပဉ္စံတောဆွမ်ပကာပင်ဉာဏ်တန်တရား၅ပါးကိုမဖောက်မပြန်ကိုရတိုင်းသိတော်မူသည့်အတွက်တမ္မာတံဗုဒ္ဓောတမ္မာတံဗုဒ္ဓမိတော်မူပါ၏အဲ့တော့မြတ်စွာဘုရားရဲ့တပ္ပဉ္စတဉာဏ်ကိုအာယုံကျူးခြင်းတမ္မာတံဗုဒ္ဓကုံတော်ဒီအာယုံပြုလိုက်မြတ်စွာဘုရားကသင်္ခါရတရားတွေစိတ်တွေစေတသိက်တွေနောက်ပြီးတော့နိဗ္ဗာန်ရုပ်တရားတွေအားလုံးသဘာဝတွေကိုသိတယ်သိဆိုရင်ဘလို့သဘောတရားစေတသိက်ဆိုရင်52ခုဖတ်တာကတွေ့ထီးခြင်းသဘောအားလုံးသိမြင်တော်မူတဲ့မြတ်စွာဘုရားအဲ့ဒါတပ္ပညုတဉာဏ်စွမ်းလဲတပ္ပညုတဉာဏ်စွမ်းသုံးပါတဲ့မှာတောင်ကျိုးဆရာတို့ရေးကြတာကသိရင်မှန်ကမကြံရအောင်နဲ့လုံးဝပုံစံအကုန်မြင်တပ္ပညံတော်စွမ်းသည့်ဇာနိတ္တပံသိတတ်တဲ့ယာမန်နဲ့များသိတယ်ဘာတွေသိတတ်တာလဲစောစောပြောတယ်ဉာဏ်တရား၅ပါးသင်္ခါရစိတ်အကြောင်းစေတသိက်အကြောင်းနိဗ္ဗာန်ရုပ်အကြောင်းဝိကာရဝိကာရယုတ်ရေရဲ့အကြောင်းနောက်ပြီးတော့လက္ခဏလက္ခဏယုတ်ရေအကြောင်းပြညက်ဘေဟာကနဲ့ဘေဟာကလူဘေဟာကဒီနဲ့ထဲမှာလည်းပဲဘေဟာကသတုမာတွေသတ္တိမြတ်စွာဘုရားပွင့်လို့တာဘုန်းကြီးတို့သိလာရတာလူဆိုလို့ချင်းလည်းပဲဘာမျိုးဘာမျိုးကျန်တဲ့ဘုဒ္ဓရှိပါတယ်ဆိုတဲ့ပုဂ္ဂိုလ်တွေတောင်အကုန်မသိတာကိုမြတ်စွာဘုရားကပြညက်နေပေမှာလည်းပဲသိတာပဲနောက်ပြီးတော့လူတိုင်းမသိတဲ့နိဗ္ဗာန်တက်ကြလည်းမြတ်စွာဘုရားအစောဆုံးသိခဲ့တာပဲဒါကြောင့်မို့သင်္ခါရဝိကာရလက္ခဏပညာနိဗ္ဗာန်ဆိုတဲ့ဉာဏ်တန်တရား၅ပါးကိုသိစွမ်းနိုင်တဲ့တပ္ပညုတဉာဏ်စွမ်းသုံးပါတဲ့ဒီဉာဏ်တော်ကိုဘာဖြစ်လို့တပ္ပညုတဉာဏ်တော်ရဲ့စွမ်းကအဲ့ဒီလိုအလုံးကိုသိတယ်ဒီစွမ်းရှိတယ်ပေါ့နောက်ပြီးတော့ဇာနိတ္တပံပဇာနာတိဒေတိတ္တပံပြီးအာတယံနဲ့ဒေတိတ္တပံပြီးတဲ့ဟောထိုက်တဲ့တရားရှင်ကြီးတွေကိုလည်းပဲမြတ်စွာဘုရားကသိတယ်တချို့ကသိတော့သိပါရဲ့သူများနားလည်အောင်ဘယ်လိုပြောရမလဲဆိုတော့မစင်တတ်ဘူးပေါ့မြတ်စွာဘုရားကတော့ဓမ္မစက်ကြမှာဆိုလို့ရှိရင်လည်းပဲတစ္ဆာ၄ပါးတစ္ဆာ၄ပါးမှာလည်းပဲဒုက္ခတစ္ဆာအရင်ဆုံးခေါ်လိုက်တာသမုဒယတစ္ဆာနိရောဓတစ္ဆာမဂ္ဂတစ္ဆာအစဉ်တိုင်းဘာဖြစ်လို့ခေါ်တာလဲမြတ်စွာဘုရားတရားရှင်ကြီးကျွမ်းကျင်လို့ကိုဒီလိုခေါ်ရတာအဲ့တော့မြတ်စွာဘုရားဒုက္ခတစ္ဆာဘာလို့စဟောတယ်လဲဆိုတော့ဒုက္ခတစ္ဆာသင်တို့တွေတဲ့ตายရနေတဲ့ဟောဒီဥပါဒနဲ့ခန္ဓာ၅ပါးဆိုတဲ့အချင်းချုပ်လိုက်လို့ရှိရင်ဟောဒီခန္ဓာကိုယ်ကြီးဟာသင်တို့ဟာနောက်ဆုံးတော့ဒုက္ခဒုံးကြီးပါပဲတဲ့။အိုရတဲ့ဒုက္ခ၊နာရတဲ့ဒုက္ခ၊သိရတဲ့ဒုက္ခသင်တို့တွေ့တာမမောနေတဲ့ဟောဒီခန္ဓာ၅ပါးနောက်ဆုံးတော့ဒုက္ခကြီးပါပဲဆိုရင်မြတ်စွာဘုရားက tattawari ti twa aw lo jak kane pho daw lo lai lai အဲ့တော့တတ္တဝါတွေကအာဒီခန္ဓာကိုယ်ကြီးကငါတို့ကချမ်းသာတယ်မမောပြီးတော့ရှားပွေနေကြတယ်နောက်ဆုံးတော့ဒုက္ခကြီးပါလားလို့သိသွားအောင်ထိတ်လန့်အောင်မြတ်စွာဘုရားဒုက္ခကိုယဉ်ပြလိုက်တာနောက်ပြီးတော့သမုဒိယသစ္စာကိုဆက်ဟောတယ်သင်တို့ထိတ်လန့်သွားတယ်ဟောဒီဒုက္ခကြီးဟာတဲ့သာဝရဘုရားဖန်ဆင်းလို့ရတာလည်းမဟုတ်ဘူးဗြဟ္မာမင်းကြီးဖန်ဆင်းလို့ရတာလည်းမဟုတ်လက်တွေရှိတယ်တဲ့အဲ့လက်တွေရလည်းပဲဘာလဲဆိုတော့တဏှာပဲဆိုပြီးသမုဒိယသစ္စာတမှုရတ္တတာဧကံပိယံဧကံဒုက္ခတခုလိုခြင်းတခုဒုက္ခများလာတော့တာပဲအဲ့တော့နှစ်ခုလိုခြင်းနှစ်ဒုက္ခနှစ်ခုဖြစ်လာတော့တာပဲဒါကြောင့်သင်တို့ခုခံစားနေရတဲ့ဒုက္ခကသူ့အလိုလိုဖြစ်တာမဟုတ်ဘူးတဲ့တဏှာလောဘဆိုတဲ့တမှုရတ္တတာကြောင့်ဖြစ်တာလို့အကြောင်းကိုသိစေခြင်းနဲ့အတွက်တမှုရတ္တတာကိုမြတ်စွာဘုရားဒုတိယဟောလိုက်တယ်အဲ့ဒါဘာဖြစ်လို့ဟောနိုင်တာလဲတပ္ပညုတဉာဏ်ရှိလို့ပေါ့တပ္ပညုတဉာဏ်ရှိလို့ချင်းရင်တရားထင်ပြီးကိုလည်းပဲနားလည်သွားတော့တာအဲ့တော့တတ္တဝါတွေရဲ့ဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခတွေဒီဒုက္ခကလည်းပဲတဏှာကြောင့်ဖြစ်တယ်လို့သိလာတဲ့အချိန်မှာဒီဒုက္ခလွတ်ကင်းတဲ့နေရာမရှိတော့ဘူးလားလို့တတ္တဝါတွေသိကျင်တော့မြတ်စွာဘုရားကရှိတယ်ဆိုပြီးနိရောဓသစ္စာနိဗ္ဗာန်ဆိုတာအဲ့ဒီဒုက္ခတွေရဲ့ကင်းခြင်းရာတရားပဲဆိုပြီးတော့မြတ်စွာဘုရားကတတိယတတ္တဝါတွေရဲ့ဒီဆင်းရဲကင်းခြင်းတဲ့နေရာကိုရောက်ချင်တော့နိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကိုတတိယပြလိုက်တာဒါတရားရှင်ကြီးကျွမ်းကျင်လို့ပြတာနောက်ဆုံးဘာလဲဆိုတော့မဂ္ဂသစ္စာတတ္တဝါတွေရဲ့ဩဆင်းရဲခက်တဲ့ခြုံငင်းရာဖြစ်တဲ့နိဗ္ဗာန်ကတော့မှန်ပါရဲ့ဒုက္ခတွေနိဗ္ဗာန်ရဲ့ဒီနိဗ္ဗာန်ကိုဘလို့ဉာဏ်ရောက်ပါမလဲရောင်နှင်းဉာဏ်မရှိဘူးလားလို့ရောင်နှင်းတွေသိကျင်တော့မြတ်စွာဘုရားမဂ္ဂတစ္စာတမ္မာဒိဋ္ဌိအမြင်မှန်အောင်လုပ်ပါအမြင်မှန်နေမရဘူးအမြင်မှန်လို့ရှိရင်အကျဉ်းမှန်တာတွေဆက်တိုက်ဖြစ်ပြီးတော့မဂ္ဂင်ရှင်းပါဒီမဂ္ဂင်ရှင်းပါလမ်းပြန်နိဗ္ဗာန်ရောက်ကြောင်းလမ်းပြန်နေဆိုပြီးနောက်ဆုံးမဂ္ဂတစ္စာဟောလိုက်တယ်အဲ့တော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားရဲ့တပ္ပညဉာဏ်ဒုတိယဆံကဘာလဲဆိုတော့တိတိတရားများပြား၌ဟောထားသပွဲဤတွေတွေကိုခြေလေဆုံးလင်းအကုန်မြင်သဗ္ဗဉာဏ်တော်စွန့်သည်တဲ့ကိုသိထားတဲ့တရားဉာဏ်တရား၅ပါးသိတယ်ဒီတရားတွေကတရားရှင်ဤတွေကိုလည်းပဲသစ္စာ၄ပါးဆိုရင်ဘယ်ဟာစဟောလိုက်ရင်ကောင်းမယ်စသဖြင့်ဒီလိုရှင်ဤကိုသိတာသဗ္ဗဉာဏ်ဉာဏ်စွန့်သုံးပါသဗ္ဗဉာဏ်ဉာဏ်စွန့်နေမှာပါတယ်နောက်ဆုံးမှာအိန္ဒြေစရိုက်သူအကြိုက်ကို၌ချွတ်ဆုံးလင်းအကုန်မြင်သဗ္ဗဉာဏ်တော်စွန့်သည်တဲ့အဲ့တော့မြတ်စွာဘုရားကတရားလုံးလည်းပဲသိတယ်တရားရှင်ဤလည်းပဲသိတယ်ဩဒီတတ္တဝါကတော့တတ္ထာစရိုက်ရှိတယ်တတ္ထာစရိုက်ရှိရင်ဘယ်တရားဟောလိုက်ရင်ကျွတ်မှာပဲဒီတတ္တဝါကတော့ဒီပုဂ္ဂိုလ်ကတော့ရာဂစရိုက်ရှိတယ်ရာဂစရိုက်ရှိတဲ့ပုဂ္ဂိုလ်ဆိုအတုပတရားလေးတွေဟောပြီးချွတ်လိုက်ရင်ကျွတ်မှာပဲဆိုပြီးတော့တတ္တဝါတွေရဲ့အလိုကိုလည်းပဲသိတယ်တဲ့အဲ့တော့သိတော့ဘာဖြစ်လဲဆိုတော့တတ္တဝါတွေထောင်ပေါင်းမကဂရေပေါင်းများစွာကျွတ်တန်းဝင်ပုံကြတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့တပ္ပညုတဉာဏ်ကြီးပိုင်းဆိုင်လို့ကျွတ်တန်းဝင်ကြတာတဲ့တပ္ပညုတဉာဏ်သိကျေစုတင်ကြရကောင်းတာပဲမြတ်စွာဘုရားကဒီတပ္ပညုတဉာဏ်ကြီးမရှိဘူးဆိုရင်တရားတွေဘယ်လိုဟောမလဲသိမှမသိတာမဟောနိုင်တရားရှင်ကြီးလည်းပဲမသိဘူးတတ္တဝါတွေရဲ့အလိုလည်းမသိဘူးဒါကြောင့်မို့အာလုံးလို့တရားတော်မတွေရဲ့မြတ်စွာဘုရားရဲ့ဣတိပိသောဘဂဝါတမ္မာတံဗုဒ္ဓောတမ္မာတံဗုဒ္ဓောဆိုတဲ့ပုံလေးကနမောတတချေခိုးမှာလည်းပဲအရဟတောတမ္မာတံဗုဒ္ဓတ္တဒီဂုဏ်တော်လေးပါတာအဲ့တော့ဒီကုံတော်လေးကိုအားလုံးလိုက်ရင်တပ္ပညုတဉာဏ်ကြီးနဲ့အားလုံးသိတယ်တရားရှင်ကြီးတွေသိတယ်သိတဲ့အတိုင်းပဲတတ္တဝါတွေရဲ့သရိုက်တွေကြည့်ပြီးတော့ဟောလိုက်တာတရားတစ်ဝက်တစ်ဝက်ကျွတ်တန်းဝင်တဲ့ပုဂ္ဂိုလ်တွေကမနည်းဘူးကျွတ်တန်းဝင်ပုံကြတာပဲဒါပါလဲဆိုတော့တပ္ပညုတဉာဏ်။ဩမြတ်စွာဘုရားရဲ့တပ္ပညုတဉာဏ်ကိုရတဲ့သိတော်မူတဲ့ပါရမီတွေဖြည့်ပြီးတော့သိတော်မူတဲ့တပ္ပညုတဉာဏ်ပိုင်ရှင်ကြီးပါလားဆိုပြီးတော့ကြည်ညိုလို့ရှိရင်အဲ့ဒါလည်းပဲယုံကြည်မှုစွမ်းအားပြည့်သွားတော့တာပဲကိုယ်လည်းပဲဒီစာအုပ်ကြည့်ပြီးတော့ငါတို့လည်းပဲသိစရာမနေမသိအောင်စူးစမ်းပြီးတော့ကြည့်ရှုမယ်။နောက်ပြီးတော့ကြည့်ရှုပြီးတဲ့ထဲကနေသားရည်သမီးတွေကိုငါတို့လိန်မောင်းဘလို့ရွေးချယ်ပြီးတော့ပြောရမလဲ။ဒါအတုလိုက်နေတဲ့သက်သမီးတိုင်း။နောက်ပြီးတော့ငါသားကဘလို့စရိုက်ရှိတယ်လဲ။ငါသမီးကဘလို့စရိုက်ရှိတယ်လဲ။ငါတပည့်ကဘလို့စရိုက်ရှိတယ်လဲဆိုပြီးစရိုက်လေးတွေကြည့်ပြီးတော့သုံးပါတယ်ဆိုရင်အဲ့ဒါသမီးနိုင်ငံတူလိုက်ပြီးကျင့်လို့ရှိရင်ကိုယ်တိုင်လည်းပဲထိုက်တော့အကျိုးရှိတာ။မြတ်စွာဘုရားတပညုတဉာဏ်ကြီးကိုလည်းပဲသမ္မာသမ္ဗုဒ္ဓကံကိုကြားလေကြီးညိုလေးဖြစ်ပြီးတော့အခြေခံဥပ္ပယယုံကြည်မှုစွမ်းအားနဲ့ပြည့်စုံသွားတော့တာပဲတဲ့ဒါကြောင့်မို့ဒီနေ့တဏှာကြီးလည်းပဲပြည့်သွားပြီအဆက်အချက်ပေါင်းဥပ္ပယပေါင်း14ချက်တည်းတစ်ချက်တောင်ကောင်းကောင်းမပြီးခြင်းဘူးပေါ့နော်အဲ့တော့ဒီနေ့ဆုံးကတ်တဲ့အာယုံဆုံးကတ်တဲ့နေဆုံးကတ်တဲ့ဖြိုးရည်ဖြည့်ပစ္စည်းတွေလူကြတဲ့တရားတော်မှာပေါင်းပါအဲ့ဒီလိုယုံကြည်မှုစွမ်းအားဆိုတဲ့အုံမြင့်လေးတည်ဆောက်လိုက်ရင်ဒီအုံမြင့်လေးတစ်ချက်ရှိရင်ကိုပဲကိုယ့်ရဲ့ဘာဝနာမေတ္တာတွေလည်းပဲကောင်းသွားနိုင်တယ်။ဗုဒ္ဓံတတိဘာဝနာဘုရားရှင်ပေါ်လည်းပေပူပြီးတော့ကြီးညိုလာနိုင်တယ်။တန်ဃာတော်တွေကိုလည်းပဲပို့ပြီးတော့တန်ဃာနုတတိဘာဝနာဖြစ်ပွားနိုင်တယ်။တရားထိုင်နေလို့ရှိရင်လည်းဒီပုဂ္ဂိုလ်မျိုးကအရှင်တန်းမြင့်ပြီးတော့ကိလေသာတွေတော်တော်ငြိမ်းချမ်းသွားနိုင်တယ်။ နေ့စဉ်ပေါ်ရတယ်လည်းပဲဒါတွေကကျင့်သုံးပေးရတယ်တဲ့ကျင့်သုံးလို့ရှိရင်အခြေခံအုံးမြင့်ခိုင်လို့ရှိရင်အထက်ကဘာဝနာဆောက်အုံးကြီးခိုင်ပြီးတော့နောက်ဆုံးမှာမတ်ပုံနိဗ္ဗာန်ကြီးမျက်မှောက်ပြုတ်နိုင်ပါတယ်တဲ့ဒါကြောင့်မို့ကျင့်နေဟောကြားခဲ့တဲ့အခြေခံအုံးမြင့်လေးတွေကိုတခါတခါမှာပေါင်းပါကိုစီကိုစီကျင့်သုံးပြီးတော့အုံးမြင့်စီနိုင်ကြပါစေခိုင်ခိုင်အောင်တည်ဆောက်နိုင်ကြပါစေအဲ့ဒီအုံးမြင့်ကိုအခြေခံပြီးတော့မေတ္တာဘာဝနာဝိပဿနာဘာဝနာဆိုတဲ့အဆောက်အအုံတွေကိုလည်းပဲခိုင်ခိုင်အောင်ကြိုးစားပြီးတော့နောက်ဆုံးမှာမညံပူညံဖြင့်နိဗ္ဗာန်ကိုပြည့်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကဲကျန်တော့နောက်တစ်ပတ်မှဆက်ပြီးတော့ဟောပေးမယ်။ယနေ့ကုသိုလ်ကောင်းမှုတွေကနိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုပြီးတော့ကျေးဇူးချချာဆိုအားလုံးပဲ။ကျေးဇူးပွားမှာပါလဲလောချီပြီးတော့ like ဆိုကြ။